Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ22ရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။ကျွန်မကတော့ဆုမြတ်မော်ပါရှင်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံတရားစွဲမှုနဲ့ပတ်သက်လို့မြန်မာဘက်ကကန့်ကွက်ချက်အားလုံးကို ICJ တရားရုံးကဒီနေ့ဖယ်ချလိုက်ပါတယ်။ကိုဗစ်ရောဂါပိုးကူးစက်ခံနေရတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေထိုင်ကောင်းနေပြီးသူ့ရဲ့တာဝန်တွေကိုအပြည့်အဝဆက်လက်ထောင်းဆောင်နေတယ်လို့အိမ်ပြည်တော်ပြောခွင့်ရကပြောပါတယ်။တီရီလင်ကနိုင်ငံမှာတော့အစိုးရအဆောက်အုံတွေမှာစခန်းချဆန္ဒပြနေသူတွေကိုလုံခြုံရေးတွေကဒီကနေ့အပြည့်အသက်ဖယ်ရှားခဲ့တယ်လို့ဝင်းကြီးချုပ်တက်လည်းကျန်းသစ်စာချိန်ဆခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အခြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အဲ့ဒီလိုမြန်မာဂမ်ဘီယာအမှု ICJ ဆုံးဖြတ်ချက်သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြားရပြီးတဲ့နောက်မှာတော
့ကျွန်တော်တို့လက်ဆက်ရနေမှာချက်ပြန်ခဲ့ပါတယ်ဒီလိုဆိုရင်အချိန်ကြီးကကျွန်တော်ရွှေကိုပြို့ဖို့ကအဖြစ်ဖြစ်ရှိတယ်ဒါမှဖြစ်နိုင်လေးဘို့လေ
ဒါကတော့မိုင်းရှူးစခန်း၃ခုကိုရုတ်သိမ်းမှမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ခဲ့တဲ့အကြောင်းရှမ်းပြည်တိုးတက်ရေးပါတီ SSP ရဲ့ပြောခွင့်ရက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေခီးသွားတာကိုသတိထားကြဖို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသတိပေးလိုက်တဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍတုဒ္ဒဆောင်လင်အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင
်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတာဟာဥပဒေကြောင်အရလုတ်ပိုင်ခွင့်ရှိတဲ့အတွက်ဒီအမှုကိုဆက်လက်လက်ခံကြားနာသွားမယ်လို့ ICJ တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတရားရအငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးမဝင်ဘူးလို့ဆိုပြီးမြန်မာဘက်ကကန့်ကွက်ချက်အပါအဝင်ကန့်ကွက်ချက်၄ခုလုံးကို ICJ တရားရုံးကပယ်ချလိုက်ပါတယ်
။ For these reasons, the court 1. unanimously rejects the first preliminary objection raised by the Republic of Union of
လူမျိုးစုံတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်မှာမြန်မာနိုင်ငံဘက်ကချွင်းချက်ထားပြီးလက်မှတ်ရေးထိုးထားတဲ့အချက်ဂမ်ဘီယာကတရားစွဲတာအကြောင်းဝင်မှုဆိုတဲ့မြန်မာနိုင်ငံကတင်ပြကန့်ကွက်ထားတဲ့အချက်တွေပါတဲ့ကန့်ကွက်ချက်၄ခုလုံးကို ICJ တရားရုံးကပယ်ချခဲ့တဲ့အကြောင်းတရားသူကြီးကအမိန့်ဖတ်ကြားနေတာဖြစ်ပါတယ်။လူမျိုးစုံတပ်ဖြတ်မှုဆိုင်ရာတားဆီးရေးနိုင်ငံတကာသဘောတူညီမှုစာချုပ်မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဆက်ဆံပြုမူတာတွေဟာစာချုပ်ပါအချက်တွေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံက ICJ တရားရုံးကိုဥတိုက်လျှောက်ထားတရားစွဲဆိုခဲ့တာပါ2019ခုနှစ်တုန်းကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နယ်မြေရှင်းလင်းစဉ်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာကလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတော့ဂမ်ဘီယာကမြန်မာအပေါ်2019ခုနှစ်ကတရားစွဲခဲ့တာဖြစ်ပါတယ် Netherlands နိုင်ငံ The Hague မြို့မှာ2019ခုနှစ်ဂုံပိုင်းမှာအမှုကိုစတင်ကြားနာခဲ့ချိန်တုန်းကအမှုစစ်ဆင်နေချိန်ကာလအတွင်းမှာရိုဟင်ဂျာတွေအပေါ်နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်လို့တရားရုံးကတားမြစ်ပေးဖို့ဂမ်ဘီယာနိုင်ငံကလျှောက်ထားခဲ့ချိန်တုန်းကလည်းမြန်မာနိုင်ငံကလိုက်နာရမယ့်ယာယီတားမြစ်မိန့်ဆုံးဖြတ်ချက်ကိုတရားရုံးက2020ခုနှစ်မှာဆုံးဖြတ်ပေးခဲ့ပါတယ်ရှင်
။သီရိလင်္ကာနိုင်ငံမှာတော့သမ္မတအရုံရှိတပိတ်စခန်းကိုဖြုတ်ခွဲပြီးသမ္မတဟောင်းနဲ့မဟာမိတ်ဖြစ်သူဝန်ကြီးချုပ်သက်ခန့်ခန့်ရကသူဒီနေ့ချင်းချင်းကြမ်းချင်းခဲ့ပါတယ်။စီပွားရေးပြိုလဲပြီးကြီးမားတဲ့ဆန္ဒပြမှုတွေကြောင့်သမ္မတဟောင်းဂေါတာဘာယာရချာပက္စာနိုင်ငံတွေကထွက်သွားခဲ့ရပြီးဆက်ဖြစ်ခဲ့တဲ့ဆန္ဒပြအချက်ချာနေရာကိုဒီနေ့မနေ့အစောကြီးရှင်းလင်းခဲ့ပြီးနိုင်ငံပိုင်းအတွက်မှာသမ္မတတက်ကဝန်ကြီးချုပ်တက်ကိုခန့်လိုက်တာပါ။အရင်ဝန်ကြီးချုပ်ကနေသမ္မတဖြစ်လာသူရနေဝက်ခရမ်စင်ကာမနေ့ကကြမ်းကျင်ပြီးဒီနေ့ကြမ်းကျင်လိုက်တဲ့ဝန်ကြီးချုပ်တက်ဒန်နက်ဂူနာဝါဒီနာဟာရဂျာပက္စာမဟာမိတ်ပါတီများအဖွဲ့ရဲ့ပါတီဝင်လွှတ်တော်အမတ်ကြီးဖြစ်ပါတယ်။သမ္မတတက်ရဲ့ကြောင်းနေပဲဖြစ်ပြီးအရင်ဝန်ကြီးဟောင်းလည်းဖြစ်ခဲ့တဲ့အသက်83နှစ်အရွယ်ဝန်ကြီးချုပ်တက်အနေနဲ့မကြာခင်မှာလည်းသူ့ရဲ့ကက်ဘိနက်ဝန်ကြီးတွေကိုခန့်အပ်သွားဖို့မျှော်လင့်ထားကြပါတယ်။ဒီမနက်အာယုံတက်ချိန်မှာသမ္မတတက်ဝက်ခရမ်စင်ကာကတနင်္လာနေ့ကကြီးညာခဲ့တဲ့ရေးပေါ်အခြေအနေကိုသုံးပြီးလချီချာဆန္ဒပြပွဲတွေကိုလုံခြုံရေးအားထောင်ချီနဲ့ဖြုတ်ခွဲခဲ့တာမှာ 50ကျော်တန်ရပြီး3ကိုစေရင်ပို့လိုက်ရတယ်လို့ဆန္ဒပြသူတွေကဆိုပါတယ်ဒီသမရုံရှိတပိတ်စခန်းဖြိုခွဲမှုတဲ့ဆန္ဒပြသူ5ကိုဖမ်းဆီးခဲ့ရမှာသတင်းထောက်တွင်တဲ့ရှင်းနေသူလည်းပါတယ်လို့ရှင်းနေသူကဆိုပါတယ်သမရရိုဂျာပက်ဆာရာထူးကစင်ပရေးဖိအားပေးကြတဲ့ Go Home Quarter လို့ရှာမှုကိုထောက်ခံသူတွေကသမရအင်တော်ကိုဇူလိုင်9ရက်နေ့မှာတင်ယူခဲ့ပြီးတဲ့နောက်ဒီတပိတ်စခန်းနေရာကိုရောက်ထားတာဖြစ်ပါတယ်ခင်ဗျ
ယူကရိန်းနိုင်ငံကထွက်ကုန်တွေကိုကမ္ဘာတဝန်တင်ပို့နိုင်အောင်ရုရှားကပင်လယ်နဲ့ထဲမှာပိတ်ဆို့ထားတာတွေဖယ်ရှားပေးဖို့အတွက်သဘောတူညီချက်ကိုယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂအတွင်းမှူးချုပ်တို့မကြာခင်ကပဲလက်မှတ်ရေးထိုးခဲ့ကြပါတယ်။ယူကရိန်းအနေနဲ့ရုရှားနဲ့တိုက်ရိုက်လက်မှတ်ထိုးမှာမဟုတ်ဘဲတူရကီကုလသမဂ္ဂတို့နဲ့ပဲလက်မှတ်ထိုးမယ်လို့ယူကရိန်းအစိုးရကအစိုးရပိုင်းကပြောကြားခဲ့တာပါ။ပင်လယ်နယ်ထဲပိတ်ဆို့ထားတာတွေဖယ်ရှားပေးရေးသဘောတူညီချက်လက်မှတ်ရေးထိုးပွဲအတွက်တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာရောက်နေတဲ့ယူကရိန်းအခြေခံစာအုံဆိုင်ရာဝန်ကြီးနဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်တို့အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ကြပါသေးပါတယ်။ကမ္ဘာတဝန်အစားအသောက်ရှားပါပြက်လက်နေတဲ့ပြဿနာကိုပြေလျော့သွားရေးပိတ်ဆို့ထားတာတွေဖယ်ရှားပေးဖို့အတွက်သိအရေးကြီးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဦးဆောင်တဲ့အဖွဲ့အစ္စတန်ဘူမြို့တော်ကိုဒီကနေ့ဆက်ရောက်ချိန်မှာရုရှားသမ္မတအင်တော်ကပြောကြားခဲ့ပါတယ်။တမီဩစာရီအစားအသောက်တွေနဲ့ကောက်နှံတွေကမ္ဘာဈေးကွက်ထဲရောက်နိုင်ဖို့အတွက်ပိတ်ဆို့ထားတာတွေဖယ်ရှားရေးကအရေးကြီးတယ်လို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါသူအဆိုယူကရိန်းကကောက်နှံတင်ပို့တဲ့ပမာဏတော်တော်လေးနည်းပေမဲ့အဲ့ဒီကောက်နှံတွေကမ္ဘာဈေးကွက်ထဲရောက်ဖို့သိအရေးကြီးတယ်လို့သူကဆိုခဲ့ပါတယ်ယူကရိန်းထွက်ကုန်တွေတင်ပို့လို့မရအောင်ပိတ်ဆို့ထားတာရုရှားကဖယ်ရှားပေးရေးနှစ်ဖက်သဘောတူညီချက်ရဖို့အတွက်တူရကီနိုင်ငံနဲ့ကုလသမဂ္ဂတို့ကကြောင်ဝင်ညှိပေးခဲ့ကြတာဖြစ်ပါတယ်။ကြာတာပြီးနေတော့ကမူအဖြစ်သဘောတူညီမှုရရှိတဲ့အပေါ်အမေရိကန်အစိုးရကလည်းကြိုဆိုခဲ့ပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်အမေရိကန်လွှတ်တော်စီနင်းခန္ဓရာချင်းသမ္မတဟောင်းဒေါ်နယ်ထရမ်၃နာရီကျော်လောက် TV ကနေထိုင်ရှိနေပြီးတစုံတရာအရေးယူဖို့ပြက်ကွက်ခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီအဖွဲ့ဝင်တွေကပြောပါတယ်။လွှတ်တော်စီနင်းမှုကိုကြားနာစစ်ဆေးတဲ့အောက်လွှတ်တော်ကော်မတီကပထမကြော့ကြားနာပွဲတွေမနေ့ကပြီးဆုံးသွားခဲ့ပါတယ်။လွှတ်တော်စီနစ်ခံရတဲ့အချိန်သမ္မတဟောင်းထရမ့်ဘာလုပ်နေခဲ့သလဲဆိုတော့တမနစ်ချင်းလှုပ်ရှားမှုတွေကြောင့်ကော်မတီကအသေးစိတ်ကြားနာစစ်ဆေးခဲ့တာပါလွှတ်တော်စီနစ်ခံရတဲ့သတင်းကိုသမ္မတဟောင်းထရမ့်ကသူ့တည်ထောင်ရစာစားတဲ့ခန်းထဲကရုပ်မြင်သံကြားကနေနိုင်တော်ကြားတိုက်ရိုက်ကြည့်နေခဲ့ပါတယ်သူ့ကိုထောက်ခံဆန္ဒပြသူတွေလွှတ်တော်ကိုစီနစ်နာတားမြစ်ဖို့မိသားစုဝင်တွေနဲ့အကြံပေးအဖွဲ့တွေကနားချတိုက်တွန်းတာကိုလက်မခံခဲ့ဘူးလို့မျက်မြင်သက်သေတွေကထွက်ဆိုခဲ့ပါတယ်ခင်ဗျာ
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဇူလိုင်လ22ရက်တောက်ကြနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ကိုဗစ်ရောဂါပိုးကူးစက်ခံနေရတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေထိုင်ကောင်းနေပြီးတော့သူ့ရဲ့တာဝန်တွေကိုအပြည့်အဝဆက်လက်ထောင်းဆောင်နေတယ်လို့အင်ပီတော်ပြောခွင့်ရကပြောပါရတယ်။အင်ပီတော်ရဲကတီးခြားခွဲနေတဲ့နေရာကနေသမ္မတဟာအင်ပီတော်အရာရှိချုပ်အပါအဝင်အကြီးတန်းတာဝန်ရှိသူတွေကိုဆက်သွယ်စကားပြောပြီးတော့အလုပ်တွေလုပ်နေတယ်လို့အင်ပီတော်ပြောခွင့်ရကရင်းဂျွန်ပြဲကသတင်းတောက်တွေကိုကြာတာရင်းနေတော့ပြောကြားခဲ့ပါရတယ်။ဂျာတာရင်းနေကကိုဗစ်ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့တဲ့အသက်89နှစ်အရွယ်သမ္မတဘိုင်ဒန်ဟာနာရီယိုပြီးတော့ချောင်းချောက်ဆိုးနေပေမဲ့ကိုဗစ်ပိုးကိုခုခံနိုင်အားတော်တော်လေးကောင်းတဲ့အဆင့်မှာရှိနေတယ်လို့ကိုဗစ်ကရောဂါဆိုင်ရာအင်ပီရောညှိနှိုင်းရေးမှူးဒေါက်တာအရှိစ်ဂျာကပြောပါရယ်ကိုဗစ်ရောဂါပိုးတိုက်ဖျက်ဆေးပက်စလိုဗစ်ကိုလည်းသမ္မတတောင်းနေတယ်လို့ပြောပါရယ်ဂျာတာရင်းမနေ့ကစစ်ဆေးချိန်အထိပိုးမတွေ့တဲ့သမ္မတကတော်ဂျလ်ဘိုင်ဒန်ကလည်းသမ္မတနေထိုင်ကောင်းကြောင်းနဲ့သူကိုယ်တိုင်လည်းယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောကြားခဲ့ပါတယ်။ Omicron မျိုးကွဲသစ်ဖြစ်တဲ့ကူးစက်မြန် BA.5 ပိုးသစ်ကူးစက်သူအမေရိကန်နိုင်ငံတဝန်းမှာ80ရာခိုင်နှုန်းလောက်ရှိနေချိန်မှာသမ္မတဘိုင်ဒန်ကိုဗစ်ကူးစက်ခံရတာပါ။ယောဂါကာကွယ်ဆေးအာနိသင်ဟာထိုးပြီးတော့အချိန်ကြာလာရင်အားလျော့သွားတာမို့ကိုဗစ်ပိုးကူးစက်နိုင်တယ်လို့ CDC ကပြောပါတယ်။ဒါကြောင့်လွန်ခဲ့တဲ့9လကျော်ကကာကွယ်ဆေးထိုးထားပြီးသူတွေကိုဗစ်အားဖြင့်ကာကွယ်ဆေးထပ်ထိုးကြပါလို့ CDC ကတိုက်တွန်းနေပါတယ်ရှင်။
အမေရိကန်မှာတော့ပိုလီယိုအကျော်သေးရောဂါကို10နှစ်ခန့်အတွင်းပထမဆုံးပြန်ဆတွေ့လိုက်တယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။အခုပိုလီယိုပိုးမကြခင်ကကူးစက်ခံရတဲ့အရွယ်ရောက်သူလူငယ်ဟာပိုလီယိုကာကွယ်ဆေးမထိုးခဲ့ရသူဖြစ်ပြီးနယူးယောက်မှာနေထိုင်သူလို့ဒေသခံကျန်းမာရေးအရာရှိတွေကပြောပါတယ်။ Rockland မြို့မှာနေတဲ့ဒီလူငယ်ဟာအကျော်သေးသွားပြီးမလုံမရှားနိုင်တဲ့အဆင့်ထိဖြစ်သွားပြီလို့ဒီမြို့ကကျန်းမာရေးအရာရှိတွေကဆက်ပြောပါတယ်။တခြားနိုင်ငံတွေမှာသာသုံးတဲ့ရှင်သန်စေဗိုင်းရပ်စ်ပိုးသုံးအဆက်ချပိုလီယိုကာကွယ်ဆေးကရခဲ့ သူကတဆင့်ကူးဆက်ခံရပုံရတဲ့ဒီလူငယ်ဟာမကြခင်ကနိုင်ငံသားကိုတွားခဲ့တာတော့မရှိဘူးလို့ဒီဟာရှိတွေကရှင်းပြပါတယ်ဗိုင်းရပ်စ်အသေးဆုံးကာကွယ်ဆေးတာထိုးတဲ့အမေရိကန်မှာအမေရိကန်အများစုကဒီကာကွယ်ဆေးရပြီးသားဖြစ်ပေမဲ့မရခဲ့သူတွေမှာတော့အခုလိုအခုခံရနိုင်တယ်လို့ Rock Lane မြို့ကျန်းမာရေးကော်မရှင်နာဒေါက်တာ Patricia Rupert ကပြောခဲ့ပါတယ်ခင
်ဗျဖိလစ်ပိုင်နိုင်ငံမှာအလုတ်သမားအရေးလှုပ်ရှားသူ၄ယောက်ပြတ်ဆုံးနေတာကိုဆန္ဒပြတဲ့အနေနဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေဟာမနီလာမြို့တော်ကစစ်တပ်ရုံးဝန်ဂိတ်တွေရှိမှဒီကနေ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာစစ်ရုံးဂိတ်တကားတွေကိုထူရိုက်အုတ်ခွက်တံပုံးတွေတီးပြီးတော့ပြတ်ဆုံးနေသူတွေရဲ့နာမည်ကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်ပြတ်ဆုံးနေတဲ့အခွင့်အရေးလှုပ်ရှားသူတွေကိုစစ်ထောက်လန်းရေးတွေကဥပဒေမဲ့ဖမ်းဆီးသွားတယ်လို့တန်တရားရှိနေကြတဲ့အတွက်အခုလိုမျိုးစစ်တပ်ရှိမှဆန္ဒပြကြတာဖြစ်ပါတယ်လဝေးရင်းအမျိုးသမီးအရေးလှုပ်ရှားမှုအဖွဲ့ဦးဆောင်သူအက်ဒေါ်ဂျူဝတ်နဲ့အမျိုးသမီးတဦးတို့ဟာမေလာတုန်းကအလုသမားတွေနဲ့တွေ့ဆုံပွဲတစ်ခုကနေဖမ်းဆီးခံသွားရတယ်လို့ပြောပါတယ်နောက်ထပ်လှုပ်ရှားသူအမျိုးသမီးနှစ်ဦးလည်းတာလတ်ပြည်နယ်မြောက်ပိုင်းမှာမေလာ3ရက်နေ့ကနောက်ဆုံးတွေ့ခဲ့ရပြီးတော့အခုချိန်ထိပျောက်ဆုံးနေပါတယ်လက်ရှိဖိလစ်ပိုင်သမ္မတရဲ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်လက်ထက်ကဆေးဥချုပ်ရည်ထုတ်ပြန်ထားခြင်းကအခုလိုလက်ဝဲရင်းအလုသမားအရေးလှုပ်ရှားသူတွေလူခွေရေးလှုပ်ရှားသူတွေပျောက်ဆုံးတဲ့အဖြစ်တွေအများကြီးရှိခဲ့တာမို့ဒီလိုမျိုးသမိုင်းတစ်ချော့ပြန်လည်မှာကိုစိုးရိမ်တယ်လို့ဆန္ဒပြသူတွေကပြောနေကြပါတယ်ရှင်
။တရုတ်နိုင်ငံမှာတော့ဗန်တွေငွေထုတ်မရလို့ဆန္ဒပြခဲ့သူတွေကိုအာနာဘိုင်နီယိုကဖြုတ်ခွဲခဲ့ပြီးတင်းမာလာခြင်းငွေပြန်ပေးသွားမယ်လို့စက္ကတိပေးခဲ့ပါတယ်။ငွေထုတ်မရလို့မေလကဆာဆန္ဒပြခဲ့သူတွေရဲ့ပြီးခဲ့တဲ့ပတ်ဟီနန်ပြည်နယ်မြို့တော်ကအစိုးရရုံးတွေရှိဆန္ဒပြပွဲတွေအကြမ်းဖက်နှိမ့်နှင်းခံခဲ့ရပြီးဖြစ်လာတဲ့တင်မာမှုတွေရှော့ချဖို့အခုလိုကတိပေးလိုက်ကြလို့ဆန္ဒပြသူတူကဆိုပါတယ်ကွန်ပျူတာစနစ်တွေအဆင်မြင့်တင်နေခဲ့တာကြောင့်အခုလိုငွေထုတ်မရတာလို့ဘူဘန်ကအပီလာတို့ကရှင်းပြခဲ့ပြီးနောက်ပိုင်းဘာမှဆက်မရှင်းပြခဲ့ပဲငွေဆက်ထုတ်မရတဲ့ပေါ်ဖြစ်လာတဲ့ဒီဆန္ဒပြမှုကတရုတ်မှာဖြစ်တောင့်ဖြစ်ခဲ့ပါပြည်နယ်မြို့တော်ဆောင်စုမှာအခုလိုနှိမ့်နေပြီးအခုတော့တရုတ်ဘူဘန်ရရှိတွေကဟီနန်ပြည်နယ်ချေးလက်ပံ၄ခုနဲ့အနွေဟိုင်းပြည်နယ်ကဗန်တခုမှဖြစ်နေတဲ့ဒီငွေထုတ်မရတဲ့ပြဿနာအတွက်ရှေ့ဘက်တနင်္လာနေ့ကစတချို့ငွေပြန်ထုတ်ပေးမယ်လို့ကြေညာခဲ့ပါတယ်ခင
်ဗျ။နဆုမျက်မုံနဲ့ကိုဝင်းမင်းပါရှင်တောက်ကြညာချန်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကရေဒီယိုအချိန်နဲ့တင်ဆက်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ဒီရခိုင်ဒေသခံတွေခီးသွားလာမှုကို AA ကသတိပေးလိုက်တဲ့အကြောင်းကိုကြားရဖို့ရှိပါတယ်။အခုတော့ရှမ်းပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါစစ်ကောင်စီကတောင်းဆိုထားတဲ့မိုင်းရှူးမြို့နယ်မှာရှိတဲ့စခန်း၃ခုကိုရုတ်သိမ်းဖို့မဖြစ်နိုင်သေးကြောင်းရှမ်းပြည်တွတ်တက်ရေးပါတီ SSPP ကမကြာမီကအကြောင်းပြန်ကြားလိုက်ပါတယ်ဒီစခန်း၃ခုစုပ်ခွာသွားဖို့အတွက်စစ်ကောင်စီဘက်၃ချိန်ထက်မနည်းတောင်းဆိုထားတာပါလောလောဆယ်မှာတော့စခန်းတွေဖယ်ရှားရေးအတွက်စီရေးအရာဖိအားပေးဆောင်ရွက်တာတွေမရှိတာကြောင့်နှစ်ဖက်ကြားဆွေးနွေးဖြေရှင်းပြီးပြည်လည်နိုင်ပွဲရှိကြောင်းလည်းသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းကပြောပြမှာပါရှင်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်ကရှမ်းပြည်တိုးတက်ရေးပါတီ SSPP စခန်း၃ခုကိုရုတ်သိမ်းဖို့အတွက်စစ်ကောင်စီကဇွန်လဆန်းကစတင်ပြီး၃ချိန်တိုင်းစာရေးအကြောင်းကြားခဲ့ပါတယ်။ SSPP ဘက်ကတရားဝင်အကြောင်းပြန်ကြားမှုမရှိသေးတဲ့နောက်စစ်ကောင်စီနဲ့ SSPP အကြားတင်းမာမှုအနှဲငယ်ရှိခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုက်ရိုက်ကမ်းလှမ်းမှုကိုလက်ခံထားတဲ့အထက် SSPP ပါဝင်ပေမဲ့လည်းစစ်ကောင်စီအကြီးအကဲနဲ့ SSPP အကြားတွဲဆောင်ဆွေးနွေးမှုကလည်းမဖြစ်သေးပါဘူး။ဒီလ14ရက်နေ့မိုင်းနောင်မြို့မှာဒုဗိုလ်ချုပ်ကြီးရာပြည့်နဲ့ SSPP ကိုယ်စားလှယ်အဖွဲ့တွဲဆောင်ချိန်မှာလည်းတပတ်အတွင်းဒီစခန်းတွေကနေစုခွာပေးဖို့ထပ်မံတောင်းဆိုခဲ့ပါတယ်။စခန်းတွေကနေစုခွာဖို့မဖြစ်နိုင်ကြောင်းဒုဗိုလ်ချုပ်ကြီးရာပြည့်ကိုလိမ့်မှုပြီးအခုဇူလိုင်20ရက်နေ့မှာအကြောင်းပြန်ကြားခဲ့တယ်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOE ကိုပြောပါတယ
်ကျွန်တော်တို့20ရက်နေ့မှာကြာပြန်ခဲ့ပါတယ်ဒီလိုဆက်အခြေအနေကကျွန်တော်ရွှေ့ဖို့ပြုဖို့ကအခက်အခဲရှိတယ်ဒါမှဖြစ်နိုင်သေးဘူးပေါ့လေအဲ့ဒါကိုအကြောင်းပြန်လိုက်တာဖြစ်တယ်ပတ်စကန်တုံးခုပါလေကျွန်တော်တို့အတွက်မြင်းချရဲ့တတိခိုင်လောက်ဖြစ်နေတဲ့အခါနဲ့မဟုတ်ပါဘူးရှင်ဆိုတော့ဒီဟာကိုနားလည်ပြီးကိုကျွန်တော်တို့စာပြန်လိုက်မှဖြစ်ရပ
ါဒီလိုစာပြန်ပြီးတဲ့နောက်မှာအရှိအလေပိုင်းတိုင်းတိုင်းမှုကပြန်လည်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်မှာဖြစ်ကြောင်းထပ်မံအကြောင်းကြားလာတယ်လို့ဆက်ပြောပါတယ
်ခေလံတိုင်းနဲ့ဒီတိုင်းကိုတော့ပြောလာတော့ဗျာဒီစခန်းရှိလို့ပါရဲ့ဇာကြီးတွေဆိုတာပြန်ညှိနှိုင်းဖို့လိုအပ်လို့ဒီပြန်လည်ညှိနှိုင်းပြီးတော့ဘယ်လို ဆောင်ရွက်ရင်းစင်ပြေမဲ့ဆိုတဲ့ညီနိုင်မှုကိုပြောလာတာရှိပါတယ်ဒါတော့ဖုံးနေပ
ါစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့ SSPP ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာတော့မိုင်းရှုမြို့နယ်ကတန်လွင်မြေကမ်းဘေးမှာရှိတဲ့တပ်စခန်းတွေနဲ့ပင်လုံမြို့နယ်စနင်းတောင်ဒေသကတပ်စခန်းတွေကိုစုခွာပေးဖို့စတင်တောင်းဆိုခဲ့တာဖြစ်ပါတယ်။နောက်ပိုင်းဇွန်လ10ရက်ဇွန်လအကုန်နဲ့ဇူလိုင်လ9ရက်နောက်ဆုံးထားပြီးစုခွာဖို့အကြောင်းကြားခဲ့ပါတယ်။ဒီလိုအကြောင်းကြားတဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကမိုင်းနောင်လဲချမိုင်းကင်ဘက်မှာတိုက်အင်အားဖြည့်တင်းတာတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူဦးရထွန်းကလက်ရှိအခြေအနေမှာစစ်စခန်း၃ခုဖယ်ရှားရေးအတွက်စစ်ကောင်စီဘက်ကစစ်ရေးနည်းအရဖိအားပေးဆောင်ရွက်မဲ့အနေအထားမရှိကြောင်းသုံးသပ်ပါတယ
်။အလားလာတော့လက်နက်ကင်တိုက်တဲ့အထိတော့မဖြစ်နိုင်ဘူးလို့ထင်တယ်။ဆန်စကားဘက်ကလည်းခြားစစ်မျက်နှာတွေမှာတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ခတ်ပြီးတော့စစ်မျက်နှာမချဲ့ကြည့်ဘူးပေါ့ဗျာ။ SSU ဘက်ကလည်းအခုငင်းငယ်ရေးဆွေးနွေးပွဲတွေပါခေါ်တဲ့အခါတွတ်တက်တဲ့အခါကျတော့သူတို့ရဲ့သဘောထားကိုခံမှန်းကြည့်ရတာလေဟုတ်
ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖိတ်ခေါ်ထားတဲ့ငင်းကြဲရေးဆွေးနွေးပွဲကိုတက်ရောက်ဖို့အကြောင်းပြန်ခဲ့တဲ့တိုင်းသာလက်နက်ကင်10ဘွဲ့တဲကတဖွဲ့ဖြစ်ပါတယ်လောလောဆယ်မှာတော့လက်နက်ကင်9ဘွဲ့နဲ့ဆွေးနွေးပြီးသွားခဲ့ပြီဖြစ်ပေမဲ့ SSPP နဲ့ဆွေးနွေးရေးကတော့ကြံ့ကြာနေဆဲဖြစ်ပါတယ်ခင်ဗျာ
ကိုငင်းချက်ပါရှင်ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါဆေးရဲတက်မာနေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီဘက်ကဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေများလာတာကြောင့်ဒေသခံပြည်သူတွေအနေနဲ့မလိုအပ်ပဲခီးမသွားကြဘို့သွားလာမယ်ဆိုရင်လဲတယ်လီဖုန်းကွန်ပျူတာဆက်သွယ်ရေးပစ္စည်းတွေကိုတတိပြုကင်တွေကြဘို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကတတိပေးထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအနေနဲ့ဒေသခံတွေကိုဖမ်းဆီးတရားစွဲဆိုတာတွေကုန်းလန်းရေလန်းတွေမှာစစ်ဆေးဂိတ်တွေတိုးမြင့်စစ်ဆေးနေတာတွေနဲ့ဒေသခံတွေရဲ့နေအိမ်ကိုဝင်ရောက်စစ်ဆေးတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ကမနေ့ကထုတ်ပြန်ပါတယ်။ဒါကြောင့်လဲရခိုင်ပြည်သူတွေအနေနဲ့ခီးသွားလာမယ်ဆိုရင်ဖုန်းကွန်ပျူတာစတဲ့ပစ္စည်းတွေကိုရှင်းလင်းပြီးမှယူဆောင်သွားဖို့နဲ့သေရေးရှင်ရေးကိစ္စလွှဲရင်ခီးသွားလာတာတွေမလုပ်ကြဖို့ရခိုင်လက်နက်ကိုင်အေအေဖွဲ့ကတတိပေးထားပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီအနေနဲ့အခုလိုပြည်သူတွေကိုတင်းကျပ်စစ်ဆေးနေတာတွေကြောင့်ဒေသခံတွေအနေနဲ့အခက်ကြုံနေရတယ်လို့မြောက်ဦးမြို့နယ်တွင်ဒေသခံကိုဝင်းအောင်ကျော်ကပြောပါတယ်
။ဟုတ်ကဲ့ဟုတ်အခုကဒီရခိုင်ပြည်မှာပေါ့နော်ဒီစစ်ကောင်စီကနေပြီးတော့ဒီအတော်လာတွေကိုပေါ့ဒီဖမ်းဆီးတာတွေဒီစိုက်ဆေးတာတွေရှိတယ်ပေါ့အခုကျွန်တော်တို့ဆိုရင်ဒီခရီးတော့ရင်လည်းလည်းတော်လို့မရဘူးပြီးတော့ကိုတို့တော့ရှင်နေနေရလဲတော်လို့မရတော့ဘူးပြီးတော့နောက်ထပ်ကညဘက်ဆိုရင်လည်းနေမကောင်းလို့ကြည့်ရင်တော့ကျွန်တော်တို့စိတ်ခန့်စိတ်ဝင်စိတ်ခန့်တော့ပြရမှာတော့မတော်ရကြဘူးဖြစ်နေတယ်။ဘာဖြစ်လို့ဆိုတော့ဒီစစ်တဲကပေါ့နော်ဒီဖမ်းမလားစိုက်ဆေးမလားဆိုတော့ကျွန်တော်တို့ကြောက်နေရတယ်ပေါ့။ပြီးတော့အခုကအေကထုတ်ပြန်တတိပြလိုက်တော့ကျွန်တော်တို့ပုံတိထားရမယ်ပေါ့။ကျွန်တော်တို့လည်းအခုစဉ်ဘယ်လိုလုပ်ရမလဲမသိတော့ဖြစ်နေတယ်။ဟောတော်တော်လေးခက်ခဲဖြစ်နေပါတယ်။ဟုတ
်စစ်ကောင်စီအနေနဲ့တီတူတွေကိုဖမ်းဆီးစစ်ဆေးတာတွေဟာပုံမှန်လုပ်နေကြဆိုပေမဲ့ပြီးခဲ့တဲ့ရပိုင်တွင်ဖြစ်ပွားခဲ့တဲ့မောင်တော်တိုက်ပွဲပြီးမှဖမ်းဆီးစစ်ဆေးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးဖေတန်းကပြောပါတယ်
။အခုဖြစ်လာပြီဆိုရင်လူထုတွေကိုဟိုသွားရေးလာရေးကန့်သတ်တာတို့၊ကိုယ်စီစစ်စစ်မှုကိုကန့်သတ်တာတို့နောက်ပြီးတော့အနည်းနာမှာရှိရတဲ့လူတွေကိုဖမ်းဆီးစစ်ဆေးတာတို့ပြီးတော့စိုက်ကယ်နဲ့ကားနဲ့သွားတဲ့လူတွေပေါ်မှာဖုန်းတွေကိုစစ်ပြီးတော့အထက်မှာအရှက်လဲရှာပွေပြီးတော့အဲ့ဒါကိုတရားစွဲတာတို့အဲ့ဒါမျိုးတွေကလုံနေရဖြစ်ပြဖြစ်လာတယ်။ဆိုတော့အခုဒီပေါင်းတော့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာပိုစိတ်လာတာပေါ့အဲ့ဒါကလူတာပိုစိတ်လာတယ
်။စစ်ကောင်စီအနေနဲ့ရခိုင်ဒေသခံတွေပိုင်ဆိုင်တဲ့ဖုန်းကွန်ပျူတာတက်ဘလက်စတဲ့စက်သွေးရေးကိရိယာတွေကိုအာရမသိမ်းယူပြီးတော့ရခိုင်လက်နက်ကင်အေအေအဖွဲ့နဲ့ဆက်ဆက်တဲ့ဓာတ်ပုံတွေအချက်လက်တွေကိုရှာယူပြီးလူမှုကွန်ရက်ပေါ်မှာစစ်ကောင်စီကိုတိုက်ခိုက်ရေးသားထားတဲ့ပို့ရေးထားသူတွေကိုကျမထာဖန်းစည်းတာတွေလှုပ်ဆောင်နေတယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့ဇွန်လကလည်းရခိုင်ဒေသခံ30ကျော်ကိုစစ်ကောင်စီကဖန်းစည်းတရားစွဲတာတွေရှိခဲ့ပါတယ်။လက်ရှိအနေအထားအရရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတိုးမြင့်နေရာချနေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အတွက်ပြည်သူတွေကိုသတိထားနေထိုင်ကြဖို့လည်းရခိုင်လက်နက်ကင် AA အဖွဲ့ကသတိပေးထားပါတယ်။
ဒါကတော့ကိုစံကျော်ပြောပြသွားတာပါ။တောက်ကြညာချံ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကိုရိုနာဗိုင်းရပ်စ်ဒီရောဂါပိုးနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တစ်ခုကိုကျွန်မတို့တင်ပြခြင်းပါတယ
်။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ။ ကိုရိုနာဘောကူးစက်မှုကအဲ့ဒီဘူးလူကိုခန္ဓာရဲ့ကလတ်စီကိုလာတွဲကတ်တာကနေစပါတယ်ပရိုတင်းလက်တန်လေးတွေကကလတ်စီမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အဝင်ခွင်ကြတော့မဖြစ်ပါဘူးဒါပေမဲ့ကလတ်စီကဘူးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်ဒီမှာဘူးကပွားများအောင်ဆောက်လုပ်ပါတယ်အဲ့လိုပွားတဲ့အခါတချို့ဘူးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်တချို့မာရီမှုကပရိုတင်းလက်တန်တွေမှာဖြစ်တတ်ပါတယ်တချို့ကသွားချိတ်တဲ့အခါပူရောင်လွဲချော်သွားစေပါတယ်တချို့ကြပူပြီးတော့အဝင်ခွင်ကျဖြစ်စေပါတယ်ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇာပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်ဖိုင်းစ်ပေါ်တခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တန်တွေကိုပြည့်မတ်ထားဖော်ဆက်ထားမှလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါပရိုတင်းလက်တန်လေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုဟိုခန်စွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တန်လေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ကိုခန်စွမ်းစနစ်ကပရိုတင်းလက်တန်ရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်အခုလို view မြန်မာပိုင်းကတင်ဆက်နေတဲ့ကျန်းမာရေးပညာပေးအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မြန်မာနိုင်ငံရဲ့ Asia Pacific Data တဝန်းမှာ Torrent တိရစ္ဆာန်တွေကို online ကနေတဆင့်တရားမဝင်အရာဝယ်လုပ်တာတွေဟန်တားဖို့နဲ့ကက်ယောဂါဆိုထပ်မဖြစ်ဖို့ရည်ရွယ်ချက်နဲ့ Torrent တိရစ္ဆာန်ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ WWF နဲ့ Wild Aid တို့ပူးပေါင်းပြီးတော့ပညာပေးအစီအစဉ်တစ်ရပ်ပြုလုပ်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာ2020နဲ့21ခုနှစ်အတွင်းတော်ရိုင်းတိရစ္ဆာန်တွေကို online ကတဆင့်ရောင်းချမှုဟာ84ရာခိုင်နှုန်းလောက်အထိတိုးလာတယ်လို့ World Wildlife Fund WWF Asia Pacific ဒေသဆိုင်ရာရုံးရဲ့သုတေသနကပြောပါရယ်အဲ့ဒီအယောင် post တွေမှာပါဝင်တဲ့မျိုးစိတ်တွေက87ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံမှာအယောင်ဝယ်မလုပ်ရဆိုပြီးလုံးဝကြားမြစ်ကာကွယ်ပေးထားတဲ့တိရစ္ဆာန်မျိုးစိတ်တွေဖြစ်နေတာပါကိုဗစ်ရောဂါကနေအစပြုပြီးတိရစ္ဆာန်တွေကလည်းလူကိုကူးစက်နိုင်တဲ့ကပ်ရောဂါမျိုးတွေဖြစ်ပွားနိုင်ခြင်းများတဲ့ဒေသတွေမြန်မာနိုင်ငံလည်းပါဝင်နေပေမဲ့တောရိုင်းတိရစ္ဆာန်အယောင်ဝယ်ကတော့ဆက်ပြီးများနေသေးပါမြန်မာနိုင်ငံမှာတောရိုင်းတိရစ္ဆာန်တချို့ရောင်းချတာတွေကို online ကနေတဆင့်အလွယ်တကူရှာတွေ့နိုင်ပါတယ် Facebook လူမှုကွန်ရက်ကတဆင့်မြောက်ရောင်းနေသူတယောက်ကတော့မြန်မာနိုင်ငံအတွင်းဈေးကွက်ထဲမြောက်မျိုးစိတ်တွေအဝယ်လိုက်နေပုံကိုအခုလိုပြောပါတယ
်မြောက်ကကျွန်တော်မှရောင်းနေချာနှစ်မျိုးနောက်ဒီမှာကတော့ရှိရပေါ့အများတိုင်းတွေ့နေရတာကမြောက်ဆက်တွေ့ရတယ်ကျွန်တော်တို့ရောင်းသလိုမြောက်ပတိတွေ့ရတယ်မြောက်ပတိကကြတော့အကောင်ဟိုအသက်ဘလောက်ကြီးကြီးသူ့ဒီ site ပေါ့လက်ရှိပုံမှန် site ထဲနည်းနည်းလေးပဲထွားမယ်မြောက်ဆက်ကကြတော့ထွားရင်တစ်လေးတယောက်နီးပါးလောက်တည်းထွားတယ်မြောက်ဆက်ကကြတော့ဝယ်ယူနေတယ်နည်းနည်းရှိုင်းတယ်မြောက်ပတိကကြတော့ရှင်တယ်လူရန်ကတ်တယ
်တော်ရိုက်သတိဆန်တွေကိုဝယ်ယူသူတွေဟာအိမ်မှာမွေးမြူကြတာရှိတယ်လို့အများစုကတော့စေဝါအဖြစ်အသုံးပြုကြတာပါများသောအားဖြင့်အိန္ဒိယနိုင်ငံတွေကဈေးကောင်းပေးဝယ်လို့အယောင်ဝယ်ဖြစ်နေတာပါ။တော်ရန်တရိတ်ဆန်တရားမဝင်ကုန်သွယ်ရောင်းဝယ်မှုတွေကိုနိုင်ငံတွေအကြအဥ်တွေနဲ့တင်းတင်းကြပ်ကြပ်တားမြစ်ထားပေမဲ့လို့မှောက်ခိုးကုန်သွယ်မှုတွေကတော့ရှိနေသေးပါ။တော်ရန်တရိတ်ဆန်တွေကိုသူတို့ရဲ့သဘာဝဒေတာကြောထဲမှာသာရှိနေစေတာကနောက်ထပ်ရောဂါဆိုးတွေထပ်မဖြစ်လာအောင်ကာကွယ်နိုင်တယ်လို့တော်ရန်တရိတ်ဆန်ထိန်းသိမ်းရေးပညာရှင်ဒေါက်တာနေမျိုးရွှေကသတိပေးပါတယ်။တော
်ရန်တရိတ်ဆန်တွေကိုလူတွေရဲ့အနီးနားပေါ်ဆောင်လာတဲ့အခါကျွန်တော်တို့အားလုံးတစ်ခုခုပြန်ပေးဆက်ကြအောင်။နောက်ထပ်ကာယရောဂါအစွဲတစ်ခုဖြစ်မလာအောင်တားဆီးနိုင်ပါလေ။မစားပါနဲ့မမွေးပါနဲ့မရောင်းဝယ်ပါနဲ့
။တော်ရိုင်းသတိဆန်တွေကိုအထင်အကွတ်မဲ့ရောင်းဝယ်ဖောင်ကားတာတွေကြောင့်မြန်မာနိုင်ငံမှာကျန်းမာရေးအန္တရာယ်ကြားရောက်နိုင်ပြီးဘယ်လိုပေးဆက်ရတာတွေရှိလာနိုင်မလဲဆိုတာကိုသရုပ်ဖော်ထားတဲ့ဗီဒီယိုဖိုင်ကိုလည်း WWF မြန်မာရဲ့လူမှုကွန်ရက်စာမျက်နှာမှာဖြန့်ဝေထားပါတယ်။တော်ရိုင်းတိရစ္ဆာန်တွေကိုလူတွေရဲ့အနီးအနားခေါ်ဆောင်လာတာကလူတွေနဲ့အဲ့ဒီတော်ရိုင်းတိရစ္ဆာန်တွေရဲ့ဂေဟစနစ်ကိုထိခိုက်ပျက်စီးစေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကသတိပေးထားပါတယ်။ဇီဝမျိုးကွဲနဲ့သဘာဝထိန်းသိမ်းရေးနယ်မြေများကာကွယ်စောင့်ရှောက်ခြင်းဥပဒေကိုမြန်မာနိုင်ငံမှာ2018ခုနှစ်ကပြဋ္ဌာန်းခဲ့ပါတယ်။ဒီအထဲမှာမျိုးဆက်ပြတ်သုံးမဲ့အန္တရာယ်ရှိလို့ကာကွယ်ထိန်းချုပ်ထားတဲ့တော်ရိုင်းတိရစ္ဆာန်ကိုခွင့်ပြုချက်မရှိဘဲဇီဝဖြစ်မွေးမယ်ဆိုရင်ကျူးလွန်သူကို၃နှစ်ထက်မပိုတဲ့ထောင်နဲ့အနည်းဆုံးကျက်2သိန်းနဲ့အများဆုံးကျက်5သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ ။တပ်ပြင်းတာမန်ကာကွယ်ထားတဲ့တော်ရိုင်းတရိတ်ဆန်တွေကိုရောင်းချမယ်ဆိုရင်လေ9နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်အနည်းဆုံးကျက်3သိန်းကနေအများဆုံးကျက်10သိန်းအထိငွေဒဏ်ချမှတ်နိုင်တယ်လို့သတ်မှတ်ထားပါတယ်ရှင်။
မကင်ဖြူထွေးပါရှင်မကြခင်မှာတော့တောက်ကြညာချက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါပါ။အီရန်နိုင်ငံဒိုဟတ်မြို့ကနေအောင်ကြီးစွမ်းအင်တုံးလျှက်စစ်ဆက်ယုံတည်ယုံဟာနိုင်ငံရဲ့ဓာအားလိုင်းတွေနဲ့ချိတ်ဆက်ထားတာပါ။ဒီဆက်ယုံကနေအီရန်နိုင်ငံမြောက်ပိုင်းကတ်ဒေတာမှာရှိတဲ့တက္ကသိုလ်တွေရေလောင်းစီမံကိန်းတွေနဲ့ဆေးရုံတွေစီဒီဆိုလာလျှက်စစ်ဓာအားတွေဖြန့်ဝေပေးပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြမှာပါရှင်။
အီရန်နိုင်ငံဒိုဟုတ်မြို့ကနေအောင်ကြီးစွမ်းအင်တုံးလျက်စစ်ဆက်ရုံရဲ့မြေပြင်ဟာနေအောင်ကြီးစွမ်းအင်တုံးဆိုလာကြက်တွေနဲ့ပြည့်လို့နေပါတယ်။ဆိုလာပြတစ်ချက်ကနေလျက်စစ်ဓာတ်အား940ဝက်ထုတ်ပြီးတော့ဒီဆက်ရုံမှာဆိုလာကြက်ပေါင်း3900ကျော်ရှိတာမို့လျက်စစ်ဓာတ်စုစုပေါင်း1မီဂါဝက်ထုတ်ပေးတာပါ။အီရန်မှာရှိတဲ့တခြားနေအောင်ကြီးစွမ်းအင်တုံးလျက်စစ်ဆက်ရုံတွေနဲ့မတူတာကတော့ဒီဆက်ရုံဆိုလာပြတွေကနိုင်ငံရဲ့လျက်စစ်ဓာတ်အလိုင်းတချို့နဲ့ချိတ်ဆက်နေပါတယ်။
پیامد افتران اجتماعی و هیتا گردان یا کار باهره میخرکی شجدره که خواست
میاو جی سوان دون سولا بیاری گو جنرال دینیا ما دستن تاوی می دی سولا لسی سیمنگنگا ایران نگم میاو باین کت دیدات کلونگی لسی دالای نوینه چیسن نیرا با تکدو جان روی یلاوگان سیمنگن شیر نیاری سیون تچونه تچانیاری گو لسی دالاری بیواری دلو میو نی سوان اینگا یاره لسی دالا بیویره سولا دادا ها ایران نگم تننگلو ما پتماؤزون سیمنگن پی باره
ဒါပေမဲ့လည်းအထူးသတိထားရမယ့်ပြဿနာတစ်ခုကတော့တဲပြဿနာပါ။တဲမုန်တိုင်းတွေနဲ့ဖုံမှုတ်တွေကဆိုလာပြားတွေကိုမြန်မြန်ဖုံးထုတ်သွားစေနိုင်လို့နေကိုကွယ်ထားသလိုဖြစ်နိုင်ပါတယ်။ဒါကြောင့်ဆိုလာပြားတွေရဲ့မျက်နှာပြင်ကိုပုံမှန်တန်ရှင်းလုပ်ပေးဖို့လိုပါတယ်။
ကြော်ဝဲမဲ့ Iraq Kurdistan مساله توزه خاصه
ဘာလို့ Kurdistan ဒေသရဲ့ရာသီဥတုအခြေအနေကထုတ်ထွက်တယ်အထူးသဖြင့်ပြီးခဲ့တဲ့လတွေတုန်းကပေါ့ပြီးတော့ဒီနှစ်ကအရင်နှစ်ကထက်ကိုပိုပြီးဖုံများတယ်ဒါကြောင့်မို့ပြည်ပြင်ထိမ့်သိမ်းရတဲ့ပြဿနာနဲ့တန်ရှင်းရလောက်တာတွေရှိလာတယ်ပုံမှန်ထိမ့်သိမ်းတာနဲ့တန်ရှင်းရလောက်တဲ့အစီအစဉ်တွေလုပ်ပေးတဲ့အထူးဆက်တစ်ခုကတော့ရှိကိုရှိရမယ်သူ့ဘာသာသူတန်ရှင်းရလောက်တဲ့စနစ်ပါတဲ့ဆက်တွေဒီဆိုလာစီမံကိန်းမှာသုံးဖို့ကျွန်တော်တို့မျှော်မှန်းထားပါတယ်တန်ရှင်းရလုပ်တဲ့ကိစ္စကကြီးကြီးမားမားပြဿနာမဟုတ်ပေမဲ့ဒါကအမြဲသတိရနေရမှာလေ
ဒီနေရောင်ကြီးစွမ်းအင်တုံးလျက်စစ်ဆက်ရုံဟာအီရန်နိုင်ငံဒိုဟုမြို့ရဲ့လျက်စစ်စွမ်းအင်လိုအပ်ချက်ရဲ့3.2%ခန့်လုံးသာထုတ်လုပ်နိုင်ပါသေးတယ်ဒါပေမဲ့လည်းနောက်ထပ်လျက်စစ်အားဝက်10တန်းကိုတိုးထုတ်လုပ်မဲ့အစီအစဉ်တွေရှိနေတာပါအခုလောလောဆယ်တော့ဒေတာရင်းနေရာတချို့ကဆေးရုံတွေရေလောင်ကန်စီမံကိန်းတွေနဲ့ဒိုဟုတက္ကသိုလ်အတွက်လျှက်စစ်တာအဖြန့်ပြူးမှုကလောက်ငါနေပါသေးတယ်။တက္ကသိုလ်မှာရှိတဲ့လျှက်စစ်မီးတွေကိုလည်းဒီလျောင်ကြီးစွမ်းရင်တုံလျှက်စစ်ဆက်ရုံရဲ့ဆိုလာချက်တွေကနေလျှက်စစ်တာပေးထားတာပါ
။ Yani takriben 25 sandwich borevi fideri de sevek yaptım inşallah.
ဒီဆိုလာစွမ်းရင်တုံကပင်မလျှက်စစ်စွမ်းထုတ်တဲ့ဟုတ်ကောခမန်းကြီးအပြင်25ရာခိုင်နှုန်းလောက်ဖြောချပေးတယ်။တက္ကသိုလ်မှာနေဘက်အလုပ်လုပ်ဖို့အတွက်ပဲလျှက်စစ်မီလို့ရတယ်။ညနေပိုင်းဒါမှမဟုတ်ညဘက်တော့မီးမလို့ဘူးလေ။ဒီဆိုလာစီမံကိန်းကဆိုလာချက်တွေကဘက်ထရီမသုံးထားတာကြောင့်ညဘက်မှာလျှက်စစ်မီမလို့တဲ့နေရာတွေအတွက်အဆင်ပြေတာလေ။ဒါကြောင့်ဒီတက္ကသိုလ်ကျောင်းမှာဆိုလာစွမ်းအင်တက်ထားတာအရန်တင်းလျော်တာပေါ့။အ
ီရန်နိုင်ငံဒိုဟုတ်မြို့ရဲ့နေရောင်ကြီးစွမ်းအင်တုံးလျှက်စစ်စက်ရုံရဲ့ပြန်ပြင်းပြဲစွမ်းအင်စီမံကိန်းကိုဥရောပတမကကနေတန်ရှင်းစွမ်းရည်အသုံးပြုတာကိုအားပေးဖို့ရန်ပုံငွေထောက်ပံ့ပေးထားတာဖြစ်ပါရဲ့ရှင်
။အလိမ္မာပါရှင်။မကြခင်မှာတော့ American အာကာသစူးစမ်းရေး NASA ကလွှတ်တင်ထားတဲ့ James Webb အာကာသမှန်ပြောင်းကပေးတဲ့ပုံရိပ်တွေအကြောင်းပြောပြမယ်။သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြည့်ရှုရဖို့ရှိပါရဲ့ရှင
်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင်။
တောက်ကြညာချံ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်နေတာပါအခုကျမတို့စက်ပြီးထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာသုတဆုံလင်အမေရိကန်တခွင်စရာရီကိုနားဆင်ရဖို့ရှိပါတယ်အခုပထမဦးဆုံးတော့အမျိုးသမီးကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါကဘာတဝန်းစားတဲ့ရိတ်ခါမလုံလောက်မှုနဲ့အငက်ဘေးဒုက္ခတွေဟာတစ်နှစ်ထက်တစ်နှစ်ပိုဆိုးလာနေပြီးတော့ဒါကိုရက်တက်အောင်ကဘာကြီးကမဆောင်ရွက်နိုင်သေးဘူးလို့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ UNFAO ကသတိပေးနေပါတယ်ကိုဗစ်ကပ်ဘေးနဲ့လက်နက်ကိုက်ပဋိပက္ခတွေဇက်တိုက်ကြုံနေရတဲ့စစ်တဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောစားတဲ့ရိတ်ခါမလုံလောက်မှုအခြေအနေဘယ်လိုရှိနေပါသလဲအမျိုးသမီးနဲ့ကလေးငယ်တွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကစူးစီးတင်ပြထားပါရရှင
် There's a path we must choose sometime Gotta stand up and fight sometime
ပြီးခဲ့တဲ့2021ခုနှစ်အတွင်းကမ္ဘာတဝန်းကလင်းငယ်တွေအပါအဝင်လူသန်း2000ကျော်ဟာကျန်းမာရေးနဲ့ညှဉ်းညွတ်ပြီးအာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးခွင့်မရကြသလိုသန်း800ကျော်ကတော့အာဟာရချို့တဲ့မှုဆူဆူဝါကြုံရပြီးအငက်ပေးအတိဒုက္ခကြုံရတဲ့သူတွေဖြစ်တယ်လို့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ UNFAO ရဲ့နောက်ဆုံးအစီရင်ခံစာမှာထောက်ပြထားပါတယ်။ဒါဟာဖြစ်ကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းကျော်အငက်ပေးအကြီးအကျယ်စိုက်နေတာပါ။2030ပြည့်နှစ်ရည်မှန်းချက်ထားပြီးကမ္ဘာတဝန်းအငက်ပေးအပြေးတိုင်တိုက်ဖြတ်ရေးကုလသမဂ္ဂရဲ့ဥဆောင်ချိုးဖောက်မှုတွေနောက်ပြန်ဆုတ်နေတဲ့အခြေအနေလည်းဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုဗစ်ကပ်ဘေးနဲ့လက်နက်ကင်ပြိပတ်ခါတွေကြောင့်စိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေတိတိတသားထိခိုက်ခဲ့ရပြီးစားနပ်ရိက္ခာမလုံလောက်မှုတွေကမ္ဘာနဲ့အဝမ်းပိုးပြီးဆိုးလာတာပါ။ဒီလိုအခြေအနေတွေဟာဒီနှစ်2022ခုနှစ်အတွင်းမှာတော့ကမ္ဘာတဝန်းရိုက်ခတ်မှုရှိနေတဲ့ယူကရိန်းစစ်ပွဲကြောင့်ပို့ပြီးတော့တောင်ဆိုးဝါးလာနိုင်တယ်ဆိုပြီးတော့လဲကျွမ်းကျင်သူတွေကခံမှန်းပြောဆိုထားကြပါတယ်။ကိုဗစ်ကပ်ဘေးတဘာဝဘေးနဲ့စစ်ဘေးဒဏ်တွေစတိုက်ကြုံရတဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလဲစားနပ်ရိက္ခာရှားပါမှုအခြေအနေကစစ်အာဏာသိမ်းမှုနောက်ပိုင်းမှာတိတိတသားပို့ပြီးဆိုးလာနေတယ်လို့ကယင်နီဒေတာဒီမော့ဆိုမျိုးမှာအမျိုးသမီးနဲ့စစ်ဘေးဒုက္ခသည်ကူညီဆောင်ရှောက်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့မမှုဆဲကပြောပါတယ်။
ကိုဗစ်ပထမလိုင်းတွေကစလိုက်တဲ့ဒီအလုတ်ကိုက်ရှားပါမှုတွေအသားစီးတွေပေါ့နော်ဒီကကိုကောက်ွက်ရေးကြလူတွေအလုတ်လက်မဲ့ဖြစ်သွားတာတွေအလုတ်ရက်နှာလိုက်ရတဲ့ဟာတွေပြီးတော့မှဒီဆက်တွေရေးပေါ့နော်ဒါမှဆက်တွေရေးတွေအခက်ခဲဖြစ်သွားတဲ့ဟာတွေကဒီကလိုင်းဒီကလိုင်းတွေကိုဗစ်ပြီးလို့ရှိရင်ဒီကိုစစ်ပေါ့နော်ကိုစစ်ဆိုတော့အာဏာသိမ်းလိုက်တယ်ပေါ့နော်အာဏာသိမ်းလိုက်တဲ့ခါမှာဒီထက်ပိုအဆိုးသွားတယ်ကိုဗစ်ကတည်းကဆိုလို့ရှိရင်နည်းနည်းလောက်တာလူတာရှိသေးတယ်ပေါ့နော်အဲအာဏာသိမ်းလိုက်တဲ့ခါကျတော့ပိုဆိုးသွားတယ်လူတွေကဒီဆရာနာရှင်ကိုတော်လိုင်းနေနေပေါ့နော်ဒီခုနဒီပြိပခါတွေဖြစ်လာတယ်ပြီးဒီတိုက်ပွဲတွေဖြစ်လာတယ်အဲ့မှာဆစ်ဆောင်နေအများကြီးဖြစ်လာတယ်ပေါ့နော်ဆိုတော့အရင်တော့ဆိုလို့ရှိရင်ကိုဘစ်ဆိုမဲ့ကိုလေရမှာကိုစိုက်ပြလို့ရတယ်ကိုကျွဲညောတရိဆန်နေနော်ငါတို့ကျဲလို့မွေးမြူလို့ရတယ်ဒါပေမဲ့ဒီလိုမျိုးတော့တိုက်ဆက်မှုတွေဖြစ်တဲ့ခါမှာတေးရ၆ရလောရမယ်ဒီကိုစိုက်ထားတဲ့ဒီတီးနန်းနေနော်ကိုတင်းနေလို့ပြန်ပြီးတော့ရိတ်သိမ်းတော့မရတော့တယ်လို့မျိုးကိုကျွန်းသားတွေလည်းပြန်ပြီးတော့မှခေါ်လို့မရဘူးတွားယူလို့မရဘူးပေါ့နော်ငားတွေလည်းဆယ်လို့မရဘူးပြီးတော့မှနောက်ထပ်ဒီတင်းနေတဲ့တွေလည်းယခုချိန်ထိပေါ့နော်ပြတော့ပြန်ဆိုင်ယူလို့မရဘူးပေါ့နော်ဆိုတော့ဒီဟာတွေကဘာဖြစ်တယ်လဲဆိုတော့တဖြည်းဖြည်းဒီဝင်ဝင်ဆိုတော့ဒီစားတော့နေရတဲ့ဟာတဖြည်းဖြည်းယော့လာအခုချိန်ဆိုလို့ရှိရင်လောကသူတို့ကသူတို့မှာဆုတာဆောင်းတာဆိုတော့လောကဘာမှမရှိတော့အစလူဆိုလို့ရှိရင်ဒီ energy တွေကျလို့ပေါ့နော်အိမ်တွေလောကဟိုဆိုင်နေအိမ်လေးဟိုစပက်ကြီးလေးအကလုံးကပြကြကုန်တာပေါ့နော်ဆိုတော့အခုစစ်ဆောင်နေဆိုလို့ရှိရင်အဲမနစ်ဖြန်ကြရသူတို့ဘာစားမလဲဆိုတော့အချိန်ကြီးတောင်ရှိနေပြီပေါ့နော်ပြီးတော့မကုတ်ဒီအနာသိန်းလို့ပေါ့နော်နံပါတ်ဆက်တရေးတွေအဲစစ်စီကြီးတအားများတော့ဒီပုံစံတို့ရှိသေးတယ်အရန်တက်တယ်ပြီးတော့လမ်းပိတ်တယ်လမ်းကြီးရလည်းအရင်ကဆိုလို့ရှိရင်တူတူလေးသွားမယ်ဟာကိုပါပြီးသွားတယ်သွားတော့ကိုယ်စင်းတော့အတက်ကြက်တက်တယ်လူတွေကပတ်စံမရှိပါဘူးဆိုမှပဲကိုယ်စင်းတော့တွေကရာတက်တော့ပို့ပြီးမှငတ်စေငတ်ဆိုင်တူတယ်ပေါ့နော
်စားနေရိတ်ခါမလုံလောက်မှုနဲ့အငက်ပြီးဆိုက်ရတဲ့အကြောင်းရင်းတွေထဲမှာအတိကအချက်တစ်ခုကလက်နက်ကင်ပြိပခါစစ်ပွဲတွေကြောင့်ဖြစ်တယ်ဆိုတော့ကိုကုလသမဂ္ဂကလည်းထောက်ပြထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်မှုတွေပိုများလာပြီး
ဒီလိုလက်နက်ကင်ပြိပတ်ခါတွေကြောင့်ဥယင်ဆွန်ခွာထွက်ပြေးကြရတဲ့စစ်ပီးဒုက္ခသည်တွေကလည်းတနည်းတခြားပိုးပြီးတော့များလာနေပါတယ်။တချို့နေရာတွေမှာဒေသခံတွေရွာလုံးကျွတ်ထွက်ပြေးရတဲ့ခြေနေတွေရှိတယ်လို့ဒီလိုခြေနေတွေကဒေသရင်းစိုက်ပျိုးရေးနဲ့ကုန်ထုတ်လုပ်ငန်းတွေကိုတိတိတသာထိခိုက်လာစေပြီးစားနပ်ရိက္ခာမလုံလောက်မှုကိုပိုးပြီးဆိုးလာစေပါတယ်။အချိန်ထဲမှာလည်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတန်ကြောင့်ကောက်ဘဲသီးနှံတွေအရင်ကလောက်မစိုက်ပျိုးနိုင်ပြန်ပါဘူး။ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံအထက်ကတော့ဒီနှစ်အတွင်းမှာစားနပ်ရိက္ခာရှားပါမှုအခြေအနေကပိုးပြီးတော့ဆိုးလာနိုင်တယ်လို့ KNDD ဒေသခံအခြေအနေကိုထောက်ပြပြီးတော့မမှုဆဲကပြောပါရယ
်ဒီခေတ်တနည်းအထက်ပိုးဆိုးတာဘာလဲဆိုလို့ရှိရင်ဒီသူတို့ပြစ်လိုက်တဲ့ကောင်းရင်ပေါ်ကတဲလိုက်တဲ့ရမ်းငွေတွေပေါ့နော်လင်းရင်နဲ့တဲလိုက်တဲ့ဟာတွေလက်နက်ကြီးတွေပြစ်လိုက်တာတွေပြီးတော့မှဒီလိုမျိုးပေါ့နော်ဟိုမြို့ပိုင်းနေကြောက်လာပေါ့နော်ဒီငွေတွေဓာတ်ငွေတွေအဆိတ်ငွေတွေကြောက်လာသူအပင်တွေကအရင်နေ့ကထပ်ပို့ပြီးတော့မှပေါ့နော်ဟိုဆိုးရတယ်မတန်ဘူးပေါ့နော်အမစပားဆိုလို့ရှိရင်ဟိုမတန်ဘူးဆိုတာကဒီစပားပင်ကနွားစာရိတ်ဖို့အတွက်မရတော့လောက်တဲ့အချိန်ပေါ့နော်ဒီစိုက်ကျိုးပင်တွေကအဲ့လိုအချိန်မျိုးဖြစ်ကိုဆိုးသွားတယ်ပေါ့နော်မနှမ်းဆိုလို့ရှိရင်လည်းအပင်တေးလေးတွေပဲဖြစ်နေတယ်ရံငွေကအဆိတ်ဖြစ်ပြီးတော့မှအပင်များမတန်တာလားပေါ့အဲ့ဒါကုနာတခုကကြာရာဒီဥတုတွေကလည်းမမှန်ဘူးမိုးတွေကမရွာဘူးမဥမာကရီမီဒီတာမှာဆိုလို့ရှိရင်ခုဆိုအစုံနဲ့ဒီမိုးဆိုအစုံမှာဆိုလို့ရှိရင်မိုးမရွာတော့အပင်တွေတော်တော်များများစိုက်ပျိုးရေးတွေလုံးလုံးမရဘူးစိုက်ပျိုးရေးကိုပျိုးကိုနှခါသုံးခါလောက်ကိုကျဲနေရတယ်မျိုးစေ့တွေမလုံးလောက်တဲ့အချိန်မျိုးတွေကြုံတွေ့နေရတယ်ပေါ့နော်အဲ့မျိုးချက်ချဲတွေကြုံနေရတဲ့အတွက်ကြောင့်မျိုးကျမတို့ကဒီကောက်ပဲတင်းနံဒီပေါ်မှာမိခုတ်ပြီးမှဒီစားတောက်နေရတဲ့ပြည်သူတွေတဲ့တော့ဒီကနေ့မှာတော့ပူဆိုးမယ်ပေါ့နော်ပူဆိုးမယ်လို့ကျမတို့ထင်တယ်အခုဆိုလို့ရှိရင်မြေပဲဆိုလို့ရှိရင်လည်းအချင်းလောက်လောက်မှ၄အိတ်လောက်ရတယ်ပေါ့နော်၄အိတ်ရတယ်ဆိုကျမတို့ရောက်မှလားကျမတို့ကစားမှလားပေါ့နော်တန်မျိုးမြေကိုပီတောက်စုတက်တော့စားမလောက်ရင်တခြားဟိုစိုက်ပျိုးရေးမလုပ်တဲ့လူတွေတော့ကျမတို့မရနိုင်မလားပေါ့ဒါကဟိုကျမတို့တွေ့ကြည့်လို့ရှိရင်ပေါ့နော်မြင်နိုင်တဲ့အရာတစ်ခုပေါ့နော်
သူတို့ဖွဲ့ကကူညီဆောက်ရှောက်ပေးနေတဲ့အမျိုးသမီးတွေစစ်ဘေးဒုက္ခသည်တွေကြားမှာအခုနောက်ပိုင်းအမည်မသိနာမကျန်းမှုတွေရှိနေတာကိုတွေ့လာရပြီးဒါဟာစစ်ပွဲတွေကြားဆိုရင်ကြောက်ကြမှုတွေနေ့စဉ်ကြုံရတာအပြင်ကျန်းမာရေးနဲ့ညှို့ညွတ်တဲ့အာဟာရပြည့်ဝတဲ့အစားအစာနဲ့စည်းဝါးတွေမရတာကြောင့်ဖြစ်တယ်လို့လည်းမမှုဆဲကပြောပါရယ
်အခုဆိုလို့ရှိရင်လူတွေကအမည်မသိယောဂဆိုတာဘယ်လိုလဲဖြားတယ်ဆိုလည်းမဟုတ်မဖြားဆိုလည်းမဟုတ်ဒါပေမဲ့လူကအများကြီးမောပန်းတာမျိုးတွေကိုကိုက်ခဲနေတာမျိုးတွေလားဟိုမလန်းဆောင်းပေါ့နော်နေမကောင်းဆိုလည်းမဟုတ်ဘူးဒါပဲဒါပါလေဆိုဘာစားဟိုတွေ့ရတယ်လဲဆိုရင်တော့အာဟာရတွေပေါ့တော့တဖြည်းဖြည်းချုပ်တက်တာအလူဒီမှာအာအင်မရှိတော့ဘူးဒီအမျိုးသမီးတွေဆိုလို့ရှိရင်လည်းဆစ်ချောင်းစခန်းမှာတီးလိုက်မယ်ဆိုလို့ရှိရင်လည်းဟိုအမျိုးသမီးတွေကတခြားမျိုးသမီးတွေလိုမျိုးပေါ့နော်မျက်နှာကြည့်နေလေမျိုးတွေနော်အသားယူဆိုဒီလားပါနေတာဟာမျိုးမရှိဘူးကလေးငယ်တွေဆိုလို့ရှိရင်လည်းဒီအတိုင်းပဲပေါ့နော်ဆိုကလေးတွေအဟာရတွေချွတ်တက်ပြီးတော့မှတဲ့ကျော်ဖြားကုန်မှာစိုးတယ်ကျမတို့ကဖြားလို့ရှိရင်ပေါ့နော်ဘယ်နေရာဆေးရုံဆေးခန်းဆိုတာလည်းအဝေးကြီးပဲတဲ့ဘယ်နေရာပို့လို့ပို့ရမှလည်းမသိဘူးပေါ့နော်အဟာရချွတ်တက်ပြီးမှဖြားမှအရင်စိုးရင်နေတယ်ဆိုပြီးမှဒီမိဘတွေဇီးရပေါ့နော်ဒီလိုစကားတန်နေလဲတားရတာရှိပါတယ်က
ျစီးပွားရေးကျက်တယ်မှုအလုပ်ကန်ရှားပါမှုကိုဗစ်ကပ်ဘေးနဲ့သဘာဝဘေးတွေအပြင်ဒါရီအားလုံးထဲဆိုးရတဲ့စစ်ဘေးဒဏ်ကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့ချက်တဲမှုမျိုးစုံကြုံကြရတာမှာအမျိုးသမီးတွေကတော့ဒီဘေးဒုက္ခတွေကိုအများဆုံးခါစီခံကြရပါတယ်။စီးပွားရေးမပြေလည်တဲ့အခါအိမ်တွင်းပြည်ပခါတွေနဲ့အကျန်းဖတ်မှုတွေပိုများလာလိမ့်ရှိပြီးဒီလိုအကျန်းဖတ်မှုတွေကိုအဓိကခံစားရတဲ့သူတွေဟာအမျိုးသမီးတွေဖြစ်တယ်လို့မှတ်မှုဆဲကပြောပါတယ်။
အဓိကကအိမ်ရင်ကျန်းဖတ်မှုတွေပေါ့နော်ဒါအရင်ဆုံးရကြကောင်းတာအမျိုးသမီးတွေအိမ်ရင်ကျန်းဖတ်မှုတွေဖြစ်သွားမယ်ပို့တော့အခုဆိုလို့ရှိရင်လည်းအိမ်ရင်ကျန်းဖတ်မှုတွေပို့တိုးနေတယ်ပို့တိုးနေတယ်နောက်တစ်ခုခါကျတော့ဗုဒ္ဓပခအတင်းပေါ့နော်ဒီရင်ပိုင်းဆိုင်ရာအကျန်းဖတ်မှုတွေလည်းအများကြီးဖြစ်ပေါ်လာနိုင်ခြေရှိတယ်ပေါ့နော်ဘာလို့လဲဆိုရင်ဒါတွေကဒီတွန်းအားပေါ့နော်တစ်ဖက်ကဒီစီးပွားရေးအရတွန်းအားတွေတစ်ဖက်ကနိုင်ငံရေးတွန်းအားတစ်ဖက်အစိုးဆုံးကဘာလဲဆိုလို့ဝမ်းစာပေါ့နော်ဒီမိတ္တစုတက်ဝမ်းရေးကခက်ခက်ဖြစ်လာပြီဆိုလို့ရှိရင်ဒီမင်းလေးငယ်တွေကမင်းလေးမြို့သမီးဂျီနဲ့မြို့သမီးငယ်တွေကပထမဆုံးပိတ္တစုတွေရဲ့အရေးကိုသူတို့ကပထမဆုံးလက်စည်းခံရတာသူတို့တွေပဲဖြစ်တယ်ပေါ့နော်ဆိုတော့တကယ်တော့ဒီထက်ပြီးတော့မှကျွန်တော်စားနေရေးခံလို့လာမှမရှိဘူးဆိုလို့ရှိရင်မိတ္တစုကပြဿနာတက်လာရင်အဲဆိုဟိုဟိုနော်အိမ်တွင်းအကျန့်ဖတ်မှုဖြစ်မယ်လေညာကြပြဿနာတွေဖြစ်မယ်ရဖြစ်တာတွေဖြစ်မယ်ပြီးတော့မှဒီတမင်းငယ်တွေကနေပြီးတော့မှနှုတ်ထွက်ရှာရတာဟာမျိုးတွေတမင်းငယ်တွေကနေပြီးတော့မှဒီများဒီဘောနော်မရသည့်ခုနလူမျိုးဘောနော်ဟိုရောင်စားခံရတာတွေလိမ့်ကျွန်းအနေနဲ့ရောင်စားခံရတာတွေငယ်ရပြီးတော့မှဘောနော်ကလေးလူသမားတွေအမျိုးသမီးကလေးလူသမားတွေအများကြီးဖြစ်လာမှာဘောနော်ဒါတွေကစားနပ်ရိက္ခာမလုံလောက်မှုရဲ့ဒီတွန်းအားတွေဘောနော်အဖြစ်အားတွေဖြစ်သွားနိုင်ပါတယ်လို့
အစကတည်းကဆင်းရဲနွမ်းပါမှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆရာနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဆင်းရဲနွမ်းပါမှုအခြေအနေပိုပြီးဆိုးလာနိုင်တဲ့ဆိုတာကိုကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလည်းဒီနှစ်အစောပိုင်းကတည်းကသတိပေးထားပါတယ်။ဒီနှစ်2022ခုနှစ်အစောပိုင်းမှာကိုပဲမြန်မာနိုင်ငံလူဦးရေရဲ့တဝက်လောက်ဆင်းရဲနွမ်းပါမှုတန်းကိုခန်းစားရနိုင်ပြီးအားရပြည့်ဝတဲ့အစားအစာတွေကိုလိုအပ်တဲ့ပမာဏပြည့်အောင်မစားရတဲ့အခါကျန်းမာရေးချို့ယွင်းမှုတွေနဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုအားနည်းတာမတန်စွမ်းနာတွေကိုကြုံရနိုင်ပြီးမျိုးဆက်လက်ချီဆုံးရှုံးမှုတွေကြုံလာရနိုင်တယ်ဆိုတာကိုလည်း UNDP ကသတိပေးထားပါတယ်။ဒီလိုအခြေအနေတွေကိုကြုံရတိုင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝတွေအပေါ်ရိုက်ခတ်မှုတွေကလည်းဆက်ပြီးရှိနေအောင်မှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကြီးမားပဲရနာဝင်ပြပါရှင်။ကျမခင်ဗျာပြပါရှင်။
ဒါကတော့မက်ခင်ဖြူထွေးအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်။တောက်ကြညာချံ VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြည့်ရှုနေကြတာပါ။ဆက်လက်ပြီးတင်ဆက်မယ့်သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့တရားမဝင်ရွှေပြောင်းဝင်ရောက်သူတွေတက်ဆက်စ်ကနေဝါရှင်တန် DC ကိုဘယ်ပုံဘယ်နည်းနဲ့ရောက်လာသလဲ။ပညာရေးဝန်ထမ်းတွေအတွက်အင်အားစီမံကိန်းတွေယူကရိန်းအတွက်တိုက်ပွဲဝင်နေတဲ့အမေရိကန်တယောက်အကြောင်းစတာတွေကိုကိုအောင်ကပြောပြမှာပါရှင်။
ဧပြီလဆလို့တရားမဝင်ရွှေပြောင်းဝင်ရောက်သူ3000ကျော် Texas ကနေ Washington DC ကိုရောက်လာတယ်လို့ DC အုပ်ချုပ်ရေးကောင်စီကပြောပါတယ်။အဲ့လိုရောက်လာသူတွေကတော်တော်များများကတော့နေစရာမရှိတာကြောင့်သူတို့ bus ကားပေါ်ကဆင်းလာတဲ့ Union Station ပူရာယုံမှာပဲရှိနေကြပါတယ်။တချို့ကလည်းနောက်မှကြံနေသေးတဲ့မိသားစုဝင်တွေကိုစောင့်နေကြတယ်လို့တချို့ကြတော့လေအကူအညီပေးမဲ့သူတွေဒါမှမဟုတ်နယူးယောက်ချီကာဂိုလိုတခြားမြို့တွေကိုသွားဖို့ဘတ်စကားလက်မှတ်ဝယ်ပေးနိုင်မဲ့သူကိုစောင့်နေကြပါတယ
်ကျွန်တော်ကိုဘာတစ်ခုမှလာပေးတာမျိုးမလိုချင်ပါဘူးအလုပ်ပဲလုပ်ချင်ပါတယ်တကယ်လို့များဝါရှင်တန်ကတယောက်ယောက်ကနေစရာပေးမယ်အလုပ်ပေးမယ်ဆိုရင်နေလိုက်ရုံပါပဲ
Union Station ပူရာကိုရောက်လာတဲ့သူတွေတဲ့ Venezuela ကရွှေပြောင်းဝင်ရောက်သူတွေလည်းပါဝင်ပါတယ်သူတို့ဟာကိုလံဘီယာနဲ့ပနားမကြားကအလွန်အန္တရာယ်များတဲ့ဒရန်ဒေတာကိုဖျက်ချော်ရမှာကလေးတွေလည်းပါဝင်ပါတယ်။နေဆက်ရောက်တဲ့အခါမှာတော့အမေရိကန်နေကြားဆောင်တပ်ဖွဲ့ဝင်တွေစီမှအဖမ်းခံခဲ့ရပြီးတဲ့နောက်ချက်ချင်းဆိုသလိုဘတ်ကားတွေနဲ့ပို့ဆောင်ခံရတာပါ။သူတို့ဟာကုက္ကအမှုရင်ဆိုင်ဖို့တရားရုံးရဲ့ချင်းစောင့်နေပါတယ်။ Union Station ပူရာမှာရှိနေစဉ်အကူအညီပေးကြတယ်လို့ဆိုပါတယ
်။ဝါရှင်တန်ကလူတွေကိုအလွန်ကျေးဇူးတင်ပါတယ်။စားစရာတွေပေးကြပါတယ်။McDonald's ဝန်ထမ်းတွေကတော့မှကျမတို့ကိုအစားအသောက်ကျွေးပါတယ
် Central American Resource Center ကတန်ထိုင်နေများကူညီပေးနေပေမဲ့အကူအညီတွေပုံမလိုအပ်နေတယ်လို့ပြောပါတယ
် El problema ahorita es la
falta အခုရောက်လာတဲ့သူတွေရဲ့လိုအပ်ချက်တွေအတွက်ဒေသအာဏာပိုင်ဖက်ဒရယ်ဆိုရတာဝန်ရှိသူတွေရဲ့ထောက်ပံ့မှုမရတာကအဓိကပြဿနာလို့ထင်ပါတယ်ဝါရှင်တန်မှာသူတို့ကိုထားဖို့နေရာကျွန်တော်တို့မှာလုံလောက်မရှိပါဘူ
းဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမိမြေလူမျိုးရေးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဘာမှအကြောင်းမပြန်ပါဘူးအမေရိကန်ဆိုရကတော့ရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးခွင့်ပြုချက်ပေးထားတဲ့ဗီဇာနဲ့မှသာခီးသွားလာကြဖို့ဆိုတဲ့မူဝါဒကိုဆက်လက်ဆွဲကင်ထားပါတယ်ဝါရှင်တန်ကအင်ဂျီမဲ့ဂီယာတွေလည်းလူပြည့်ဖြစ်နေတာကြောင့်ကလေးနဲ့အမျိုးသမီးတွေကိုဦးစားပေးနေရချထားပေးတယ်လို့ကြံရွှေပြောင်းဝင်ရောက်သူတွေကိုတော့တခြားမျိုးရွာတွေကိုသွားနိုင်အောင်အကူအညီပေးရေးအဖွဲ့တွေကဆောင်ရွက်ပေးနေပါတယ်ခင်ဗျာSan Francisco Bay Area ကအထက်တန်းကျောင်းဆရာမ Lisa Ruskin ဟာသူ့ရဲ့ကျင်းကျက်တဲ့ခန်းကနေဈေးသက်သာတဲ့ဝန်ထမ်းအင်အားကိုပြောင်းရွှေ့ပါတယ်။တစ်လကို1500ဒါပေးရတဲ့အင်အားကမှရှုခင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနဲ့လည်းနှီးပါတယ
်။ I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဈေးကိစ္စကိုလည်းထည့်တွက်เสียမလို့တော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ။
နေထိုင်စေအကြီးလုံးတဲ့ဒေသမှာကုလဇင်းလုံးနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကျယ်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရတယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိမ်ခန်းကနေ3ယောက်အိမ်ခန်းအထိပါဝင်ပါတယ်။
I don't know why they didn't do it sooner.
ရင်းနှုံးကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားတယ်ဆိုတာမျိုးအခုလိုပြတ်တာသင့်ပါတယ်။
အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်တက်ပါတယ်
။ Samadio KI အတွင်းက Jefferson Union အထက်တန်းကျောင်းနေမြေအတွင်းမှာလည်းကျောင်းဝန်တန်းအင်အားစီစဉ်ပေးပါတယ်။ American တိုင်းငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းငါးကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရခြင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်းဖို့ကြိုးစားတာပါ။
As housing costs rise,
အစည်းတွေကလည်းတက်လာ။ဖြိုင်တွင်ကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှရှိတာညင်းနေရပါ။
America မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေးထားမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေကသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ဖက်လုံးအတွက်ပိုအကျိုးရှိစေမှာပါ
။ You know we've had significant turnover of staff.
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဦးရေ25,000လောက်ရှိပါတယ်။အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ်
။ဒီဒေသကလစာနှုံးကနေပါလုံးနဲ့အထက်ပါတာကြောင့်အနီးအနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်မရပါဘူး။2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6,000လောက်ပဲပေးနိုင်ချိန်မှာတခြားဒေသတွေမှာတော့တစ်နှစ်ကို9,000ခွဲ8,000နီးပါးပေးနေကြတာပါ။ဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချောင်းရတယ်လို့ဆိုပါတယ်
။ And that crossed our minds several times.
Bay Area ကနေပြောင်းရတော့မလားဆိုပြီးတော့လည်းမကြာခဏစဉ်းစားဖြစ်ပါတယ်။အချိန်တော်တော်ကြာကြာကြာရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါ။အ
င်အားရရဲ့အင်ကန်ငါကတော့တယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်။တံပိုးနဲ့အိမ်ရမှာ9နှစ်နေခွင့်ရတော့မှအိမ်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါတယ်ခင်ဗျာ။ယူကရိန်းအတွက်ရမုံငွေရှာပွဲမှာ James Vest ကိုအခုလိုဝတ်စုံနဲ့တွေ့ရတာပါ။သူကတော့စစ်ဝတ်စုံနဲ့နေရတာပိုသဘောကျတယ်လို့ဆိုပါတယ်။ယူကရိန်းမှာတော့စစ်ဝတ်စုံပဲဝတ်ပါတယ်
။ I'm just so used to
လေကြောင်းရံအချက်ပေးတံတွေတနက်နဲ့အပြစ်ခံရလန်ထန်ကြီးပောက်ကွဲတာတွေကြားနေကြနေသားကြနေပါပြီ
ရုရှားဘက်ကယူကရိန်းကိုကြီးကြော်စစ်စတင်နေနေမှာပဲယူကရိန်းဘက်ကဝင်တိုက်ခဲ့တာပ
ါ I will be fighting with our soldiers your soldiers
the only reason why I wasn't there on the 25ရက်နေ့တုန်းကမသွားနိုင်တဲ့အကြောင်းရင်းကနိုင်ငံကူးစာအုပ်တက်တန်းကုန်နေလို့ပါဒါကြောင့်အရေးပေါ်နိုင်ငံကူးစာအုပ်လုပ်ပြီးမတ်လ14ရက်နေ့မှာရှိနေခဲ့တာပါ
ယူကရိန်းကိုသွားဖို့ဆုံးဖြတ်ချက်လွယ်လွယ်နဲ့ချခဲ့တာမဟုတ်ဘူးလို့ Vest ကပြောပါတယ်။လက်ဗီယာမှာမွေးတဲ့သူအဖွားကရုရှားလူရဲ့ရက်ဆက်ကြမ်းကြုတ်မှုကိုအခုလိုပြောပြတယ်လို့ဆိုပါတယ်
။ And my whole family and my grandmother's side got
so အဖွားဘက်ကမိသားစုဝင်တွေအားလုံးတယောက်မှကြံရုရှားကတပ်ဖြတ်ခဲ့ပါတယ်။သူတယောက်ပဲအသက်ရှင်ကျန်ခဲ့တာပါ။ရုရှားယူနီဖောင်းတွေချုပ်တဲ့ဆိုင်မှာသူအလုပ်လုပ်ခဲ့ပါတယ်
။ယူကရိန်းကိုရောက်ပြီးနောက် Vest ကကီဖ်ဒေသအတွင်းကရှေ့တန်းစစ်ပင်နာတစ်ခုကိုသွားပါတယ်ရုရှားစစ်တပ်ကအရက်သားတွေအတွက်မိုင်းတွေထောင်ထားတဲ့ရွာကိုသူတို့အဖွဲ့ကဝင်ရောက်ရှင်းလင်းနှိုင်းခဲ့ပါတယ
် That is meant to kill people
That is your fault
ကျွန်တော်တို့အတွက်မဟုတ်ဘဲအရက်သားတွေကိုတတ်ဖို့ထောင်ချောက်ဆင်ခဲ့တာပါဖန်ကွက်ကိုကျိုးနဲ့ခြိထားတာကြောင့်တကားကိုဆွဲဖွင့်လိုက်ချိန်မှာဖန်ကွက်ကွဲပြီးပြင်ဖြုတ်ထားတဲ့လက်ပစ်ပုံဖောက်ကွဲအောင်လှုပ်ထားတာပါ
First ကယူကရိန်းတပ်ဖွဲ့နဲ့အဓိကပူးရဲဆောင်ရွက်တာဝါအားလုံးဟာညီကိုတွေဖြစ်ကြပြီးဘာသာစကားအခက်အခဲမရှိဘူးလို့ဆိုရတယ
်။ And a lot of them speak broken English as well.
တော်တော်များများကအင်္ဂလိပ်လိုထမင်းစာရေးတောက်ပြောတတ်ကြတာဆိုတော့အချင်းချင်းပြောဆိုဆက်ဆံဖို့အခက်အခဲသိမ့်မရှိပါဘူး
။ First အဖွဲ့ဟာ Kiev ဒေသကနေ Donbas ဒေသကိုရွှေ့ခဲ့ပါတယ်။သူဟာယူကရိန်းမှာရှိနေစဉ်တည်းကယူကရိန်းတပ်ခဲရင်သမားတွေအတွက်ရမုံငွေရှာဖွေခဲ့ပြီးခုကအမေရိကန်လူတိုင်းရေးအဖွဲ့Replace heroes နဲ့လက်တွဲဆောင်ရွက်နေပါတယ
် We're not buying ammunition we're not buying guns we're not doing
လက်နက်ကြီးစံတိတ်မဝဲပဲနဲ့တကယ့်ကိုလိုအပ်တဲ့ခန္ဓာကိုယ်ကိုကာကွယ်မှုကြီးကားတွေကြီးကားစားတွေ drone တွေဝယ်ပါတယ်ကားကတော့မရှိမဖြစ်ပ
ါ First car America မှာသူပိုင်သမျှရောင်းချပြီးနောက် Ukraine ကိုပြတ်သွားပါတယ် Ukraine ဟာသူ့ရဲ့ဒုတိယမွေးရမြေဖြစ်တာကြောင့်အောင်ပွဲခံပြီးတဲ့အခါပြန်လည်တည်ဆောက်ရေးမှာပါဝင်ပြီးအပြီးတိုင်းနေသွားကြတယ်လို့ဆိုပါတယ်ခင်ဗျာ
ကိုအပတ်စဉ်တင်ဆက်နေတဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ပါရှင်ဆက်လက်ပြီးတော့သိပ္ပံတဲ့ဤပညာကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါအမေရိကန်အာကာသစူးစမ်းရေး NASA ကလွှတ်တင်ထားတဲ့ James Webb အာကာသမှန်ပြောင်းကရတဲ့ပထမဆုံးပုံရိပ်တွေကနေစစ်တာဝလာကြီးကိုနားလည်စေဖို့ဘလို့အထောက်အကူပေးပါတယ် AP နဲ့ writer ဆောင်းမရီကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
ဒီတစ်ပတ်တော့ American Agatha လေးလာရေးဖွဲ့ NASA ရဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ James Webb Agatha မှန်ပြောင်းကနေပို့ပေးတဲ့ပထမဆုံးပုံရိပ်တွေပါတယ်။စကြာဝဠာလေးကိုနားလည်စေဖို့ဘလို့အထောက်ကူပေးတယ်ဆိုတာပြောပြပေးရစီ James Webb မှန်ပြောင်း Mission ဖွဲ့ရဲ့調査မှုနဲ့2021 December 24မှာ Agatha ရဲ့တက်တင်လိုက်တဲ့မှန်ပြောင်းကြီးရဲ့ Golden Eye ကိုခေါ်တဲ့ရွှေရောင်တုတ်ထားတဲ့မှန်ချက်ကြီးကိုဒီနှစ် January 6ရက်နေ့မှာဖွင့်ပေးလိုက်ပြီးတဲ့နောက်သူကအနီးအောက်ရောင်ခြည်နဲ့ခွဲပြန်နိုင်တဲ့ကင်မရာနဲ့ပုံတွေကိုရိုက်ယူနိုင်ခဲ့ပါတယ်။ July 17ရက်မှာတော့သူပို့ပေးတဲ့ပုံတွေတဲကပထမဆုံးပုံရိပ်နဲ့နောက်ထပ်ပုံရိပ်တွေကိုနောက်နေမှာပဲ American သမ္မတ Joe Biden ကထုတ်ပြန်ပေးခဲ့တာပါ။ဒီပုံရိပ်တွေကတကယ့်ကိုထူးခြားတယ်လို့ James Webb Agatha မှန်ပြောင်းမရှင်ရဲ့အနီးအောက်ရောင်ခြည်ခွဲပြီးတဲ့ကိရိယာဖြစ်တဲ့ Near Space ဆက်ပိုင်းမှာတာဝန်ယူပြီးဆောင်ရွက်ရတယ်။ Wisconsin တက္ကသိုလ်နက္ခတ္တဗေဒဌာနကဒေါက်တာမိုက်ကယ်မက်ဆီနာကပြောပါတယ်
။ So these new images are unique because they're light that we've never been able to see at this kind of
resolution. ကိုတွေ့ရတဲ့ပုံရိပ်အစ်စ်တွေကတကယ့်ကိုထူးခြားတဲ့ပုံတွေပါ။ဘာကြောင့်လဲဆိုတော့သူတို့ကအရင်တုန်းကတွေ့မြင်ရဖို့မဖြစ်နိုင်တဲ့တိတ်ပြတ်သားတဲ့ပုံရိပ်ပေးတဲ့အလင်းရောင်ကြီးဖြစ်နေလို့ပါ။သူ့အရင်လွတ်တင်ထားတဲ့ Hubble Agatha မှန်ပြောင်းကလည်းတကယ်ကိုပြတ်သားတဲ့ပုံတွေပေးနိုင်ပါတယ်။ဒါပေမဲ့သူကကျွန်တော်တို့မျက်စိနဲ့မြင်နိုင်တဲ့အခြေခံကျတဲ့အလင်းကိုပဲပေးမြင်တာပါ။ James Webb ကတော့အနီရောက်ရောင်ကြီးနဲ့ပုံတွေကိုရိုက်ယူတာပါ
။တကယ်တော့ဒီရောင်ကြီးကစကြဝဠာအစုဝေးကြီးတစ်ခုလုံးကိုထုတ်လွှတ်တဲ့ရောင်ကြီးဖြစ်ပေမဲ့လူသားတွေရဲ့မျက်စိနဲ့တော့မမြင်နိုင်ပါဘူး။ဒါကြောင့်အခုရတဲ့ပုံ၅ပုံကသိပ္ပံပညာရှင်တွေအတွက်လုံးဝအသက်အဆန်းဖြစ်ပါလေ။ဒါကြောင့်လဲဆိုတော့မျက်စိနဲ့လုံးဝမမြင်နိုင်တဲ့အရာတွေကိုမြင်လာနိုင်တာကြောင့်ပါ။အရင်1990တုန်းကလွတ်တင်ခဲ့တဲ့ Hubble Agatha မှန်ပြောင်းလုံးကတော့အခုလိုအနည်းရောက်ရောင်ခြည်ပုံတွေကိုဖမ်းမပေးနိုင်ပါဘူး။အခုထုတ်ပြန်လိုက်တဲ့ပုံတွေဟာအရေးပါတဲ့အချက်ကိုထောက်ပြနိုင်တဲ့ပုံတွေလို့လည်းပြောပါလေ။
So these 5 images were all selected to really highlight
ဒီပုံ၅ပုံက James Webb မှန်ပြောင်းကနေမိမောင်းထုတ်ပြနိုင်တဲ့သိပ္ပံပညာဆိုင်ရာပင်မအချက်အလက်၅ခုကိုရွေးထုတ်ထားတာတွေပါဒါကြောင့်ငကငွေတန်းတွေကိုလေ့လာတာဟိုအဝေးကငကငွေတန်းတွေလေ့လာပြီးစကြဝဠာကြီးရဲ့အစပိုင်းအခြေအနေကိုလေ့လာတာနောက်အမိကဘာမြေနားမှာတော့ကျယ်တွေဘယ်လိုဖြစ်လာတယ်ဘယ်လိုကျေပြတ်သွားတယ်တခြားကျယ်တွေကိုပတ်နေတဲ့အနာကဂျူတွေဘလို့ဖြစ်တည်လာတဲ့ဆိုတော့ဒီသိပ္ပံဆိုင်ရာအချက်၅ခုစလုံးကိုအခုပုံ၅ပုံကတကယ်ပဲမိမောင်းထိုးပြနိုင်ပါတယ်။ဒါကြောင့်တကယ်ကိုကောင်းပါတယ်တပုံချင်းစီကနေအရင်ကကျွန်တော်တို့တစ်ခါမှမသိသေးတဲ့အကြောင်းအရာအစ်စ်တွေကိုပါသိလာနိုင်တာပါ။
အနီးအောက်ရောင်ခြည်ကိုဖမ်းပေးနိုင်တဲ့ Near Infrared Camera တွေရောင်စင်တွေကိုခွဲမှတ်ပေးနိုင်တဲ့ Spectrograph တွေအာရုံခံစက်တွေအပါဝင်အဝေးတိုင်းခလုံးနဲ့ထိန်းချုပ်တဲ့စက္ကရိယ344မျိုးပါတဲ့ဝက်မှန်ပြောင်းကပေးတဲ့ပုံတွေကိုသိပ္ပံပညာရှင်တွေကအဆင့်ဆင့်ဖီလ်တာလုပ်စီစစ်ပြီးပါအချက်အလက်အကောင်းဆုံးပေးနိုင်တဲ့ပုံတွေကိုရွေးထုတ်ထားတာဖြစ်ပါတယ
် One of the first images that was released actually wasn't an image at all it's what we call a spectrum
ပထမဆုံးထုတ်ပြန်တဲ့ပုံတွေကဒီပုံမှာတော့ double note တော့ပြောလို့မရပါဘူးကျွန်တော်တို့ကတော့ရောင်စင်လို့ခေါ်ပါတယ် James Webb အာကာသမှန်ပြောင်းမှာရောင်စင်တွေကိုခွဲခြားပြီးမှတ်တမ်းတင်ပေးတဲ့ကိရိယာ spectrograph တွေပါပါတယ်သူတို့ကအလင်းတန်းတွေကရောင်စင်တွေကိုခွဲပြပေးနိုင်တာကြောင့်ဒီရောင်စင်တွေကိုခွဲကြည့်လို့ရပါတယ်ဒါကြောင့်သူရိုက်ပို့လိုက်တဲ့ပုံတွေကိုကြည့်တာနဲ့ဒီရောင်စင်တွေကနေတဆင့်ပုံတွေကအရာဟာဘာနဲ့ဖွဲ့စည်းထားတယ်ဆိုတာကိုသိနိုင်ပါတယ်။ဒါကြောင့်ဂျိုတွေအထူးသဖြင့်ကျွန်တော်တို့ရဲ့ငကငွေတန်းမှာနောက်ကျယ်တစ်လုံးကိုပတ်နေတဲ့ Webs 96B ဂျိုဆိုပါတော့ပုံတွေကရောင်စင်တွေကိုကြည့်ပြီးဒီဂျိုရဲ့လေတူထဲမှာရေငွေ့တွေရှိနေတယ်ဆိုတာကိုသိနိုင်ပါတယ်။ဒါကသိစိတ်လှုပ်ရှားစရာဖြစ်ပါတယ
်။ဟုတ်ပါတယ်။အချာဂျိုရီရဲ့လေးထုထဲမှာဘာတွေရှိလဲဆိုတော့ကိုနားလည်လာနိုင်လို့ဖြစ်ပါတယ်။ဒါကစစ်ကြဝဠာထဲမှာကဘာတစ်ခုထဲမှာပဲထူးထူးခြားခြားရေတွေ၊အောက်ဆီဂျင်တွေ၊နိုက်ထရိုဂျင်တွေရှိနေတာလား။ဒါမှမဟုတ်ကဘာလိုမျိုးဂျိုရီတခြားမှာအများကြီးရှိနေသလားဆိုတော့မျိုးတွေကိုသိလာနိုင်တာကြောင့်ဖြစ်ပါတယ်။ဒါကြောင့်ဒါဟာစစ်ကြဝဠာကြီးနဲ့ပတ်သက်ပြီးအရင်ကတခြားမှာမသိသေးတဲ့နယ်ပယ်သစ်အတွက်တကယ့်ကိုလမ်းဖွင့်သွားတာဖြစ်တယ်လို့နားလည်လည်လာနိုင်မှာဖြစ်တဲ့အတွက်အားလုံးအတွက်စိတ်လှုပ်ရှားရဖြစ်ပါတယ်။သမ္မတဘိုင်ဒန်ပထမဆုံးပြသတဲ့ပုံက ဒီ web အကတ္တမှန်ကြောင်းကလည်းဘာတွေလုတ်ပေးနိုင်လဲဆိုတော့ပြလိုက်တာလည်းဖြစ်ပါတယ်။အလင်းရဲ့အနှင်းကတစ်စက္ကန့်ကိုမိုင်ပေါင်း 38,600 သွားတာဖြစ်ပြီးအခုထုတ်ပြန်လိုက်တဲ့ပုံတွေကအဆက်ကလေးတစ်ခုကိုမြင်ရဖို့ဆိုအလင်းနဲ့73ဘီလီယံလောက်သွားရတဲ့သဘောပဲလို့ NASA အုပ်ချုပ်ရေးမှူး Bill Nelson ကသမ္မတဘိုင်ဒန်နဲ့အတူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တကယ်တော့ဒီပုံတွေထဲမှာအရင်ကတခါမှမမြင်တွေ့ဘူးတဲ့ဆက်ကြော်လာဟိုအဝေးဆုံးကငကငွေတန်းကိုလက်တွေ့မြင်ကြရတာလို့လည်းဒေါက်တာမရှိနာကပြောပါတယ်။
This image was actually pretty short in terms of its duration, and we hope over the course of the mission to take even longer, even deeper pictures to find
things. ဒီပုံကအချိန်ကာလအနေနဲ့ပြောမယ်ဆိုရင်သိပ်ကိုမကြသေးတဲ့ကာလတုန်းကပုံဖြစ်ပါတယ်။ဒါကြောင့်ဒီမှန်ပြောင်းမပြည့်စည်သေး၍အခုထက်ပိုပြီးဝေးတဲ့နေရာတွေမှာရှိတဲ့အရာတွေကိုရှာဖွေစူးစမ်းဖို့အခုထက်ကာလပိုကြာပြီးပိုနဲ့ဆိုင်တဲ့နေရာတွေကပုံတွေကိုရိုက်ကူးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ်တော့ဟိုးအဝေးကငကငွေတန်းနေအကြောင်းပြောပြတဲ့အခါမှာတကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်။ဘာလို့လဲဆိုတော့အလင်းတန်းသွားတဲ့နှုံးကအပြောင်းအလဲမရှိပုံတွေဖြစ်နေတော့အဝေးကတခုခုကိုကျွန်တော်တို့မြင်ရတယ်ဆိုတာကအဲ့ဒီနေရာကအလင်းပြန်လာတဲ့အချိန်ကြောင့်မှမြင်ရတာပါ။ဆိုလိုတာကမှန်ပြောင်းကအချိန်ကိုပြတဲ့ဆက် time machine လို့အလုပ်လုပ်တယ်လို့ပြောရမှာပါ။ဒီတော့ကျွန်တော်တို့မျှော်လင့်ထားတာကစကြဝဠာကြီးတဲ့မှာ Big Bang ဖြစ်ပေါ်လာပြီးနောက်ဘယ်လိုနေလဲဆိုတဲ့စัจ java လာပြည့်စင်ရဲ့အစောဆုံးကနဦးအဆင့်ပထမဆုံးငကငွေတန်းကဘယ်လိုဆိုတာတွေကိုနားလည်နိုင်ဖို့ဟိုးအဝေးကြီးဝေးနိုင်သမျှဝေးတဲ့နေရာတွေကပုံရိပ်တွေကိုရပ်ယူနိုင်ဖို့ပါပဲ
အခုတော့ web မှန်ပြောင်းကစိတ်ဝင်စားစရာပုံတွေရနေပြီမို့လာမဲ့လတွေအတွင်းအခုတည်းပို့ပြီးဝေးတဲ့နေရာတွေကပုံတွေရလာတာနဲ့အတူစัจ java လာစတင်ခဲ့တဲ့အစောဆုံးကာလတွေကိုပိုးပြီးနားလည်လာနိုင်တော့မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါ။ဒေါက်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍပါရှင်။အခုတော့သတင်းအချင်းချုပ်ကိုမဆုမျက်မွန်ကပြောပြမှာပါရှင်။
နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ကမ်ဘီယာနိုင်ငံကတရားဆွဲထားတာဟာဥပဒေကြောင်းအရလုပ်ပိုင်ခွင့်ရှိတဲ့အတွက်ဒီအမှုကိုဆက်လက်လက်ခံကြားနာသွားမယ်လို့ ICJ တရားရုံးကဒီကနေ့အဆုံးဖြတ်လိုက်ပါတယ်။ကမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံကြားမှာတိုက်ရိုက်အငင်းပွားတာမရှိတဲ့အတွက်ခုလိုဆွဲဆိုတာကအကျုံးမဝင်ဘူးလို့ဆိုပြီးမြန်မာနိုင်ငံကကန့်ကွက်ချက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆန်ရနိုင်ငံတကာသဘောတူညီချက်မှာမြန်မာဘက်ကချွင်းချက်ထားပြီးလက်မှတ်ထိုးခဲ့တဲ့အချက်စတဲ့အချက်တွေပါဝင်တဲ့ကန့်ကွက်ချက်၄ခုစလုံးကို ICJ တရားရုံးကပယ်ချခဲ့တာပါ2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နယ်မြေရှင်းလင်းစဉ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးတော့ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံကထွက်ကုန်တွေကိုကမ္ဘာတဝန်းတင်ပို့နိုင်အောင်လို့ပင်လယ်နက်ထဲမှာပိတ်ဆို့ထားတာတွေရုရှားနိုင်ငံကဖယ်ရှားပေးဖို့သဘောတူညီချက်ကိုရုရှားနဲ့ယူကရိန်းတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာယူကရိန်းအခြေခံအစအုံဆိုင်ရာဝန်ကြီးရုရှားကာကွယ်ရေးဝန်ကြီးတို့တီးခြားစပွဲတွေမှာထိုင်ပြီးတော့စာချုပ်တွေမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂနဲ့တူရကီနိုင်ငံကကြားဝင်ညှိနှိုင်းပေးခဲ့တဲ့သဘောတူစာချုပ်လက်မှတ်ထိုးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်နဲ့တူရကီသမ္မတအာဒဝါတို့လည်းတက်ရောက်ခဲ့ကြပါတယ်ရှင်တိရီလင်္ကာနိုင်ငံမှာတော့အစိုးရအစအဦးတွေမှာစခန်းချဆန္ဒပြသူတွေကိုလုံခြုံရေးတွေကဒီကနေ့အပိသက်ဖယ်ရှားခဲ့တယ်လို့ဝင်ကြီးချုပ်တစ်လက်ချန်းတစ်စာကြေညာခဲ့ပါတယ်။စီးပွားရေးပြိုလဲပြီးတော့ကြီးမားတဲ့ဆန္ဒပြမှုတွေကြောင့်တမရာဟာဂေါတာဘာယာရာဂျာပါခ်ဆာယာရုကနေနှုတ်ထွက်သွားရပြီးဆက်ဖြစ်ခဲ့တဲ့ဆန္ဒပြပွဲအချက်အချာနေရာတွေကိုဒီကနေ့အစောကြီးရှင်းလင်းခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတမရာတက်ကဝင်ကြီးချုပ်တစ်ကိုခန့်အပ်လိုက်တာဖြစ်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုမဆုမျက်မွန်ကပြောပြသွားတာပါ။တောက်ကြညာချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်ခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်နဲ့ကိုစံကျော်ဖြစ်ပါတယ်ရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့ဒီကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့ကမ္ဘာတလွားသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ဘေးအန္တရာယ်အသွေးတွေကနေကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.